Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA American အသံရဲ2020ခုနှစ်အောက်တိုဘာ16ရက်တောက်ကြတဲ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190လို့ကနေထုတ်လွှင့်ပေးနေပါပဲရှင်။ကျမနှောင်းလာပါထိတ်တန့်ရသတင်းတွေကိုတင်ပြသွားမှာပါ။အမေရိကန်သမ္မတဒိုနယ်ထရမ့်ဟာကိုရိုနာဗိုင်းရပ်စ်ကရောဂါကိုအယောင်အယောင်အမမကင်တွယ်နေတယ်လို့ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကကြားသာပေးနေမှာဝေဖန်လိုက်ပါတယ်။အမေရိကန်ပြည်သူ23,000ကိုဗစ် -19 ကြောင့်သေဆုံးခဲ့ရပေမဲ့သမ္မတထရမ့်ကတော့ကရောဂါကင်တွယ်ပုံကိုခုခံပြောဆိုနေတာပါ။သမ္မတထရမ့်ကိုရိုနာဗိုင်းရပ်စ်ကိုကူးခံခဲ့ရတဲ့အတွက်ကြာသာပတင်းနေ့ကလည်းစီစဉ်ထားတဲ့စကားစစ်တုပ်ပွဲပြတ်သွားခဲ့ပြီးတဲ့နောက်သမ္မတလောင်း၂ယောက်ကတီချာရုပ်မြင်သံကြားသတင်းဌာနကလည်းအခုလိုပြောဆိုခဲ့ကြတာပါ။သမ္မတလောင်း၂ယောက်ရဲ့ဖြေကြားချက်တွေကို Town Hall ပုံစံနဲ့ဖန်သားမျက်နှာပြင်တစ်ခုမှာတီချာခွဲပြီးတော့ပြသခဲ့ပါတယ်။ကြိုတင်မဲ့ပေးမှုတွေကလည်းတိုးလာပြီးတော့မဲဆန္ဒရှင်18တန်းတို့ကြိုတင်မဲ့ပေးခဲ့ပြီးပါပြီ။ Philadelphia ပြည်နယ်ကနေ ABC ရုပ်သံကနေဖြေကြားခဲ့တဲ့ Mr. Biden ကအမေရိကန်၈တန်းလောက်ကူးစက်ခံရတဲ့ကိုရိုနာဗိုင်းရပ်စ်ပိုးရဲ့ကြီးမားလာတဲ့အမြဲကိုဖုံးကွယ်ခဲ့တဲ့သမ္မတထရမ့်ကိုပြစ်တင်ပြောဆိုပါရတယ်။ Florida ပြည်နယ် Miami မြို့ကနေ NBC ရုပ်သံကနေဖြေကြားခဲ့တဲ့သမ္မတထရမ့်ကတော့သူ့ရဲ့ကရောဂါကင်တွယ်မှုနဲ့လူအတော်များများပိုးကူးစေခဲ့တဲ့အင်ဂျီရိုနင်းစီဦးရင်ကအခမ်းအနားကိစ္စကိုပါကောက်ွယ်ပြောဆိုခဲ့တာပါ။ဂျိုးဘိုင်ဒန်ကတော့ကရောဂါကြောင့်မဲဆွေစီဝဲမလို့ပဲမြောက်ခန်းထဲမှာပုံနေတယ်ဆိုပြီးတော့သမ္မတထရမ့်ကဝေဖန်ခဲ့တာပါ။သမ္မတလောင်းတွေရဲ့နောက်ဆုံးစကားစစ်တိုပွဲကတော့တန်နစီပြည်နယ်နက်ရှ်ဗီလ်မြို့မှာအော်တိုဘာ22ရက်နေ့ကျရင်ကျင်းပမှာဖြစ်ပါတယ်။ထိုင်းနိုင်ငံကထောင်ပေါင်းချီတဲ့အစိုးရဆန့်ကျင်ရေးဆန္ဒပြတွေကအစိုးရတားမြစ်ချက်ကိုမလိုက်နာပဲအာခါနေရာတွေရပ်ဖို့ဝန်ကြီးချုပ်ပရယုချန်အိုချာကတတိပေးလိုက်တယ်လို့သူ့အနေနဲ့အရာတို့ကနေနှုတ်ထွက်မှာမဟုတ်ဘူးလို့လည်းတောက်ကြနေမှာပြောပါတယ်
။အဒီကတန်ခါတာဒီတုခန်းသားပြီး
အကြံဖက်မှုတွေပါပေါပေါက်လာတဲ့အတွက်အစိုးရဘက်ကရှက်ပေါင်း30ရာရီအမိန်ထုတ်ပြန်ထားပြီးတော့အခြေအနေတွေတည်ငြိမ်သွားရင်တော့အဲ့ဒီလောက်ကြမှာမဟုတ်ဘူးလို့အစိုးရအဖွဲ့အရေးပေါ်အစီအစဉ်မှာဝန်ကြီးချုပ်ချန်အိုချာကတည်င်းထောက်တွေကိုပြောဆိုသွားတာပါ။လူငါဦးထက်ပိုးပြီးတော့မစုဝေးရဆိုတဲ့တာမြင့်ချက်အမိန်ကိုကြာလာပြင်းနဲ့အစိုးရမှထိုင်အစိုးရကထုတ်ပြန်ခဲ့ပါတယ်။သုံးလနေပါရှိလာတဲ့ထိုင်းစနာပြပွဲမှာထိုင်းပြည်မဟာဗဇီယာလောင်ကွန်ရဲ့အာနာရှော့ချရင်နဲ့ဝန်ကြီးချုပ်နှုတ်ထွက်ပေးရေးတောင်းဆိုနေကြတာပါ။လူစုလူဝေးမလို့ရမိန့်ကိုဖီဆန်ခဲ့ကြတဲ့စနာပြသူတွေကဘန်ကောက်မြို့မှာကြာတာပေးနေကအကြီးကျယ်စုဝေးစနာပြခဲ့ကြပါတယ်။2014ခုနှစ်မှာအစိုးရကိုစစ်တပ်ကဖယ်ရှားပြီးအာနာယူခဲ့တဲ့မစ္စတာချောင်းအချာဟာဝန်ကြီးချုပ်ရာထူးကိုဆက်ပြီးတော့စုပ်ကွင်ထားနိုင်အောင်ဖနစ်ကရွေးကောက်ပွဲကိုသူ့လိုကြစီမံခဲ့တယ်လို့စနာပြသူတွေကပြောပါတယ်။ခွန်ကြီးချုပ်ကတော့အဲ့ဒီရွေးကောက်ပွဲကိုတရားမျှတစွာကျင်းပခဲ့တာလို့ပြောပါတယ်။စစ်တပ်ကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရင်းနဲ့နိုင်ငံရေးမှာစစ်တပ်ရဲ့လွှမ်းမိုးမှုရှိအောင်ကူညီနေတယ်ဆိုတော့စီနီးခံဘီရင်စနစ်ကိုပြုပြင်ပြောင်းလဲရေးအတွက်ပါဆန္ဒပြသူတွေတောင်းဆိုနေကြတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံမှာပြည်ခဲ့တဲ့တပတ်ကစီးပြအခမ်းအနားမှာတွေ့မြင်ရတဲ့ ICBM တိုက်ချင်းပြပဲ့ထိန်တပ်ဒုံးကြီးဟာလာမယ့်နှစ်အစမှာနီးပြူဟာတဲ့လက်နက်တစ်စင်းဖြစ်လာမယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကပြောပါတယ်။အရွယ်အစအကြီးဆုံးဖြစ်တဲ့ ICBM ဒုံးကျည်ကိုမြောက်ကိုရီးယားကအခုလိုထုတ်ပြတာဟာအမေရိကန်ပြည်ထောင်စုကိုအားတင့်သွားအောင်ရည်ရွယ်ပုံရပြီးတော့စမ်းသပ်ပြစ်လို့တာမျိုးမလုပ်ရသေးတဲ့အတွက်ဘလောက်ဝေဝေးပြစ်လို့နိုင်မလဲဆိုတာမသိရသေးဘူးလို့ကြွန့်ကျင်သူတွေကပြောပါတယ်2018ခုနှစ်မှာစမ်းသပ်ပြစ်လုပ်ခဲ့တဲ့ ICBM ပဲ့ထိန်ဒုံးကတော့အမေရိကန်ပြည်ထောင်စုထက်ကဘယ်နေရာကိုမဆိုအရောက်ပြစ်လို့နိုင်ပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ထိုက်ဖို့အတော်များများကို ICBM ပဲ့ထိန်တပ်ဒုံးတစ်စင်းထဲမှာတပ်ဆင်နိုင်တယ်ဆိုတာပြသချင်ပုံရတယ်လို့သုံးသပ်တာတွေလည်းရှိပါတယ်။အဲ့ဒီလိုဆိုရင်တော့အမေရိကန်ဘက်ကဒုံးကျည်ကာကွယ်ရေးစနစ်ဖန်တီးဖို့ခိုက်ခဲနိုင်ပြီးအခုံကျလည်းများနိုင်ပါတယ်။ခုတွေ့ရတဲ့ ICBM ဒုံးလနဲ့ဟာနျူကလ িয়ার ထိတ်ခုအတော်များများသာမကဒုံးကျည်ကာကွယ်ရေးစနစ်ကိုအာရုံနှောက်သွားစေမယ့်နည်းပညာတွေပါထည့်သွင်းနိုင်မဲ့ပုံရှိတယ်လို့မြောက်ကိုရီးယားလက်နက်အစီအစဉ်ကိုအနီးကစောင့်ကြည့်နေတဲ့ Open Nuclear ကွန်ရက်ညွှန်ကြားရေးမှူးမလီဆာဟန်နမ်ကပြောပါတယ်။မြောက်ကိုရီးယားကိုအမိလိုက်ဖို့ဆိုရင်အမေရိကန်ရဲ့ဒုံးရံကာကွယ်ရေးစနစ်အတွက်ဒေါ်လာတန်ပေါင်းများနဲ့ချီအသုံးပြုရလိမ့်မယ်လို့လည်းကြွန့်ကျင်သူတွေကပြောပါတယ်။တောင်ပြုတ်ပင်လယ်တွင်ရှင်းနာနဲ့တန်ွယ်ရှောက်ဖွေသူ့ဖော်ရေးလုပ်ငန်းတွေမှာ6နှစ်ကြာရယူတားမြစ်ထားတဲ့အမိန့်ကိုဖိလစ်ပိုင်အစိုးရကရုပ်သိမ်းလိုက်တာဟာကိုယ်တိုင်နိုင်ငံရဲ့သဘောထားနဲ့ဆုံးမြတ်ခဲ့တာဖြစ်ကြောင်းဖိလစ်ပိုင်စွမ်းအင်ဝန်ကြီးကတောက်ကြားနေမှာပြောပါရယ်။တောင်ပြုတ်ပင်လယ်တွင်စွမ်းအင်ရှောက်ဖွေရေးလုပ်ငန်းတွေကိုဖိလစ်ပိုင်နိုင်ငံနဲ့ပူးပေါင်းလုပ်ကိုင်နိုင်ဖို့မျှော်လင့်ကြောင်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူရှင်လီယန်ကပြောထားချိန်မှာပဲဖိလစ်ပိုင်အစိုးရရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာပါ။ပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်မှာစွန့်ရင်ရှာဖွေရေးပူရယ်လှုပ်ဆောင်နိုင်ခြေဆိုင်ရာနှစ်နိုင်ငံနားလည်မှုစာချုပ်လာကိုအခုလိုဆုံးဖြတ်ချက်ကထိခိုက်စေမှာမဟုတ်ဘူးလို့စွန့်ရင်ဝန်ကြီးအယ်ဖာနိုကူစစ်ကတရင်ထောက်ပြကိုပြောပါရယ် တရုတ်နဲ့ရေပြင်ပိုင်နဲ့အရင်ပေါ်မှုတွေကြောင့်စွမ်းအင်ရှာဖွေရေးလုပ်ငန်းတွေရပ်ထားဖို့2014ခုနှစ်မှာချမှတ်ခဲ့တဲ့အမိန့်ကိုသမ္မတဒရိုဒီဂိုဒူတာတေကရုပ်သိမ်းလိုက်တာကြောင့်စွမ်းအင်ရှာဖွေရေးလုပ်ငန်းတွေပြန်စဖို့နဲ့စွမ်းအင်ဝန်ကြီးဌာနအနေနဲ့လုပ်ငန်းစာချုပ်တွေထုတ်ပြန်နိုင်ဖို့လမ်းပွင့်သွားစေပါတယ်
တဲ့ညာမဲ့မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာ5မီတာ190 kHz 1905တို့ကနေထုတ်လွှင့်တင်ပါရရှင
်ပြည်ရီကနေတောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ရှင်းပြပေးသွားမှာဖြစ်ပါတယ်။ကမ္ဘာမြောက်ဖတ်ချမ်းမှာရာသီဥတုအေးလာပြီးဆောင်းရာသီကိုချင်းကပ်လာနေရတဲ့အမျှကိုဗစ် -19 ရောဂါကူးစက်မှုတွေတိုးလာနိုင်မယ်လို့ခန့်မှန်းနေတာတွေလည်းဖြစ်လာနေကိုရပါတယ်။ကမ္ဘာတော်မှာနေ့စဉ်ရောဂါကူးစက်သူဥယျာဟာ3,300ရှိပြီးတော့အမေရိကန်နဲ့ဥရောပကတော့စိုးရိမ်စရာကောင်းလောက်အောင်ကူးစက်မှုတွေများနေတာဖြစ်ပါတယ်။အမေရိကန်မှာတော့လာမယ့်နိုဘာလမှာကြားရောက်မဲ့ကျေးဇူးတော်နေ့မှာမေဂမရှိတဲ့သူတွေဟာအစင်လာရမိသားစုတွေစီကိုပြန်ဖို့အတွက်ယထာတွေကားတွေလေနေနဲ့ခီးသွားလေးရှိကြတဲ့အတွက်ဒီစီဇန်ကိုပြန်စင်းစားဖို့ကုသယောဂဆိုင်ရာပညာရှင်ဒေါက်တာအန်သိုနီဖောက်ချီကပြောလိုက်ပါတယ်။ဒီကိလွယ်တဲ့သူတွေအသက်ရွယ်ကြီးရင်သူတွေနဲ့ယောဂခံရှိသူတွေမိသားစုတွေမှာရှိရဆိုရင်ဒါကိုအခုချိန်မှာလုပ်တင်မလားဆိုတာကိုပြန်စင်းစားသင့်ပြီးလူတွေအနေနဲ့လည်းကယောဂကိုထိ ंछ ုံနိုင်တဲ့အချိန်ထိခီးသွားမဲ့စီဇန်တွေကိုရှေ့ဆိုင်ပြီးတော့စောင့်သင့်တယ်လို့ဒေါက်တာဖောက်ချီက ABC သတင်းဌာနကိုပြောပါရယ်ဥရောပကပြင်သစ်နိုင်ငံမှာတော့ Paris မြို့အပါအဝင်မြို့ကြီး5မြို့မှာမနေ့ဖြန်စနေနေ့ကစပြီးတော့ည9နာရီကနေမနေ့6နာရီထိညမထွက်ရအမိန့်ကိုသတင်းပတ်4ပတ်ကြာထုတ်လိုက်ပါရယ်ဂျာမနီနိုင်ငံမှာလည်းယောဂကူးစက်မှုတွေစံချိန်တင်ပြန်ဖြစ်လာပြီးတဲ့နောက်နိုင်ငံတော်မှာကန့်သတ်မှုအသစ်တွေကိုချမှတ်ဖို့ဝန်ကြီးချုပ်အင်္ဂလာမာကောင်နဲ့ပြည်내အုပ်ချုပ်ရေးမှူး16ရောက်တို့ကသဘောတူလိုက်ကြပါရယ်ရောင်းရလမှာတော့လူတွေကိုအိမ်ထဲကနေအပြင်မထွက်ဖို့သတင်းပတ်၄ပတ်ကြာအမိန့်ထုတ်လိုက်ပြီးတော့အကြောင်းတွေကိုလည်းနှစ်ပတ်ပိတ်လိုက်ပါတယ်။ကမ္ဘာတော်မှာအခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံသူ39သန်းနီးပါးရှိပြီးတော့သေဆုံးသူလည်းတသန်းကျော်ရှိပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ195ယောက်နဲ့ရောဂါကူးစက်ခံသူ63000ကျော်ရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီနေ့ပြောပါရတယ်။ဒါကြောင့်အိန္ဒိယနိုင်ငံမှာရောဂါကူးစက်ခံသူစုစုပေါင်း 9.3 သန်းကျော်ရှိပြီးတော့သေဆုံးသူလည်းအသိဉာဏ်သောင်းနဲ့ထောင်ကျော်ရှိပါတယ်။တည်ဆုံးသူတွေတဲက36ရာခိုင်နှုန်းကတော့ဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးပြည်နယ်ဖြစ်တဲ့မဟာရာရှတ်ပြည်နယ်ကဖြစ်ပါတယ်။ဂျွန်နိုင်ငံကင်နောင်းမြို့ကဆေးဥမှာဗိုင်းရပ်စ်ကူးစက်မှုဖြစ်ပြီးတဲ့နောက်အာဏာပိုင်တွေကအခုသတင်းပတ်အစောပိုင်းကစပြီးတော့ဗိုင်းရပ်စ်ရှိမရှိစမ်းသပ်မှုတွေလုပ်တာမှာ10သန်းကျော်စစ်ဆေးပြီးသွားပြီဖြစ်ပြီးတော့17သန်းကျော်အထိဆက်သွားမှာဖြစ်တယ်လို့ပြောပါတယ်။အဲ့ဒီမြို့မှာဗိုင်းရပ်စ်ကူးစက်သူ73ယောက်ရှိပေမဲ့ဒီစမ်းသပ်မှုတွေလုပ်တဲ့နေရာမှာတော့ဗိုင်းရပ်စ်ကူးစက်ခံသူတယောက်မှမတွေ့ဘူးလို့ပြောပါတယ်။ကျွန်းနိုင်ငံတော်မှာတော့ဒီနေ့မှာနောက်ထပ်ဗိုင်းရပ်စ်ကူးစက်သူ24ယောက်ရှိပြီးအဲဒီလူတွေဟာပြည်ပကလာရတဲ့သူတွေဖြစ်တယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကပြောပါရယ်။ရှေ့တောင်အာရှနိုင်ငံတွေဘက်မှာတော့အင်ဒိုနီးရှားနိုင်ငံမှာဒီနေ့ဗိုင်းရပ်စ်ကူးစက်သူ4,300ယောက်နဲ့သေဆုံးသူ89ယောက်ရှိခဲ့ကြတဲ့အကြောင်းစုစုပေါင်းကူးစက်ခံသူ3000ကျော်တော့နဲ့သေဆုံးသူ12,349ယောက်ရှိပါရယ်။ဖိလစ်ပိုင်မှာတော့ဒီနေ့မှာကူးစက်သူ3139ယောက်နဲ့သေဆုံးသူ34ယောက်ရှိခဲ့ပါရယ်။ဒါကြောင့်ရောဂါကူးစက်ခံသူစုစုပေါင်း35,100ကျော်နဲ့သေဆုံးသူ6,531ယောက်ရှိပါတယ်။ဒီလိုလင်္ကာနိုင်ငံကိုလံဘိုမြို့တော်နဲ့တပိုက်မှာတော့ဗိုင်းရပ်စ်ကူးစက်သူ1,900ကျော်ရှိတာကြောင့်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်ရုပ်ရှင်ရုံတွေကိုပိတ်ဖို့အမိန့်ထုတ်လိုက်ပြီးတော့နိုင်ငံတော်ကတချို့နေရာတွေမှာလည်းညမထွက်အမိန့်တွေကိုပို့ပြီးတော့တင်းကျပ်လိုက်ပါတယ်ခင်ဗျာ။ယောဘတိုင်းမှာ COVID-19 ရောဂါကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်ကရောဂါတိုက်ဖျက်ဖို့အတွက်နိုင်ငံလိုက်ကူးစက်ဆောင်ရွက်မှုတွေလုပ်ဖို့အပတ်စဉ်တိုင်းလိုလိုဗီဒီယိုကနေတစ်ဆင့်ဆွေးနွေးကြဖို့ကိုဥရောပခေါင်းဆောင်တွေသဘောတူလိုက်ကြပါတယ်။အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂဟာ COVID-19 ကရောဂါကိုမတူညီတဲ့နည်းလမ်းပေါင်းစုံနဲ့တိုက်ဖြတ်နေကြပြီးဗိုင်းရပ်စ်ဖြစ်တဲ့ပထမအစောပိုင်းလတွေတွင်နိုင်ငံတစ်ခုနဲ့တစ်ခုကြားဆန့်ကျင်ကွဲလွဲတာတွေရှိခဲ့မှုပါတယ်။အခုလိုပူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့လှုပ်ဆောင်လိုက်ခြင်းအပြင်ပထမတစ်ကြိမ်ရောဂါကူးစက်မှုဖြစ်ပြီးနောက်ပိုင်းမှာလိုသဘောထားကွဲတာတွေထပ်တလဲလဲမဖြစ်အောင်ရှောင်ရှားနိုင်မယ်လို့လည်းခန့်မှန်းပါတယ်။အခုလိုဗီဒီယိုကနေတစ်ဆင့်ဆွေးနွေးကြတဲ့အတွက်ဗိုင်းရပ်စ်ကူးစက်မှုတွေကိုခြေရာခံတာတွေ၊ကန့်သတ်မှုတွေ၊ကာကွယ်ဆေးတွေ၊ကုထုံးတွေနဲ့ပတ်သက်တဲ့ပူးပေါင်းဆောင်ရွက်မှုတွေကိုအထောက်အကူဖြစ်စေတယ်လို့အီတလီဝန်ကြီးချုပ်ဂျေဆပီကွန်တေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေနဲ့လပိုင်းတွေအတွင်းမှာတော့ကာကွယ်ဆေးရရှိဖို့အပအဝင်တချို့ကိစ္စရပ်တွေနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်မှုတွေအတိုင်းအတာတစ်ခုထိရှိလာခဲ့ပါတယ်ခင်ဗျာ။ မလေးရှားတိုက်ခံကောင်းသောအန်ဝါအီဘရာဟီမ်အနေနဲ့ဝန်ကြီးချုပ်ရာထူးကိုရဖို့အတွက်ပါလီမန်မှာလိုအပ်တဲ့ထောက်ခံမဲ့အရေးအတွက်ရနိုင်ပါမလားဆိုတာကိုတန်ကြားဖြစ်မိပြီးတော့တကယ်လို့ရခဲ့ရင်လည်းမလေးရှားနိုင်ငံရဲ့နိုင်ငံရေးဟာရှေ့မတူးနောက်မဆုတ်ပဲဖြစ်နေလိမ့်မယ်လို့မလေးရှားဝန်ကြီးချုပ်ဟောင်မဟာတီယာမိုဟာမက်ကပြောပါတယ်
။ So the situation is very uncertain. You cannot predict what would happen.
ဒီနေ့ကတော့ဘာမှမရေရပါဘူးဘလို့ပဲဖြစ်ဖြစ်ဒီတိုင်းပြည်မှာအစိုးရမရှိတဲ့အခြေအနေမျိုးပဲဖြစ်လာမှာပါလို့မာဒီယာကရိုက်တာသတင်းဌာနနဲ့တွေ့ဆုံဝေမျက်ငတ်မှာပြောသွားတာပါအတိုက်ခံခေါင်းဆောင်အန်ဝါကသူ့အနေနဲ့ဝန်ကြီးချုပ်မိုဟာယဒင်ယာဆန်စီကနေအာဏာကိုလွှဲပြောင်းယူပြီးအစိုးရဖွဲ့ဖို့အတွက်ပါလီမန်ရထောက်ခံမှုအမဲအများစုရထားတယ်ဆိုတာကိုတက်တည်ပြဖို့မလေးရှားဘရင်နဲ့အောက်တိုဘာ13ရက်နေ့ကတွေ့ဆုံခဲ့ပါတယ်မာဒီယာကတော့သူ့အနေနဲ့အန်ဝါကိုရောမိုဟာယဒင်ကိုပါထောက်ခံမှုလို့ပြောပါတယ်ဒါပြင်အန်ဝါကသူဝန်ကြီးချုပ်ဖြစ်ဖို့အတွက်ထောက်ခံမှုရှိတယ်လို့ပြောတာသုံးချင်ရှိမဲ့သူ့မှာဘာထောက်ခံမှုမှမရှိဘူးလို့မာဒီယာကပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့အန်ဝါဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူးခင်ဗျာ။ View American တန်ကနေတောက်ကြနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်နားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။
မွန်ဂျီနယ်ရေးမြွနယ်မှာမွန်တိုင်းတားလက်နက်ကန်အဖွဲ့နှစ်ခုကြားအပြာလံဖြစ်ခတ်မှုဖြစ်ရာကတအူးတည်ဆုံးသွားတဲ့အကြောင်းပြောပြပါမယ်ကျွန်မအကနုံပါမွန်ဂျီနယ်ရေးမြွနယ်ကမော်လမြိုင်ရေးကမ်းလမ်းဘေးမှာအာယုဆောင်ကျေရွာခန်းတင်းတဒအနီးမွန်ပြည်တင်းနယ်ဒေသခံပြည်သူစစ်အဖွဲ့မွန်ငင်းချမ်းရဲနဲ့ကာကွယ်ရေးအဖွဲ့ဝင်တွေမနေ့ညနေကအပြာလံဖြစ်ခတ်မှုဖြစ်ပွားခဲ့ရာကတအူးတည်ဆုံးသွားခဲ့တာပါကျေခတ်မှုအတွင်မွန်ပြည်တပ်ပါတီဗဟိုရုံးမှတာဝန်ကျနေတဲ့ခရိုင်ကော်မတီဝင်အစစ်ရှိသူနိုင်စော်လက်တည်ဆုံသွားခဲ့တဲ့အတွက်မွန်ပြည်သူစစ်အဖွဲ့ကိုအရေးယူပေးဖို့လဲမွန်ပြည်တပ်ပါတီထွေခရိုင်အတွေ့ရမှုနိုင်ခင်အေးကတရားလိုလောက်အမှုဖွင့်တန်းကြားထားကြောင်းရဲမျိုးနဲ့ရဲစခန်းမှုဝင်းမြစ်ကပြောပါတယ်မွန်ပြည်တပ်ပါတီနဲ့နိုင်ရစာဦးဆောင်တဲ့ပြည်သူစစ်အဖွဲ့ကြားကျေခတ်မှုအတွက်အပြန်လန်ဆွတ်ဆွဲထားတယ်လို့လည်းဆိုပါတယ
်နိုင်ရစာတို့ဖွင့်ပြန်ပြစ်တယ်ကျန်ပြတော့အဲ့မှာတရားကဟိုဒီကိစ္စကတရားကသနတ်တန်ရာနဲ့ကျန်းပေါ်မှာလဲပြပြေးဆုံးတော့အကြောင်းဖြစ်သွားတယ်လဲဆိုတာအဲ့ဒီစိုင်းတန်းရှင်ကိုနိုင်ရစားကလည်းသူလည်းဘာကြောင့်ဖြစ်တယ်ဆိုတာကိုမသိဘူးသူ့ကိုဘာကြောင့်လာဖြစ်တယ်ဆိုတာဒီသက်ပါတီကခရိုင်စံသားကိုရှိတဲ့ဒီကိုပြင်သွားတယ်ဒီကနောက်ကျော်မှာကြီးထောက်ဝန်တန်းရနောက်ကျော်နောက်ကျော်မှာနောက်ဝဲပြဲနိုင်ကြမှာကြီးထောက်ဆက်တန်းရဝဲဘက်ရင်းနာမှာကြီးဖောက်ဝင်တယ်။နောက်ညာဘက်မှာကြီးဖောက်ဆက်တန်းရ။ဒီကံကအဆုတ်ကိုဖိုးဘက်ဒီဘက်ဖောက်ပြီးတော့အဆုတ်ပြည့်စည်ပြီးဖြေဆုံးတယ်
။ဖြေထမှုနဲ့ပတ်သက်လို့နှစ်ဖက်အဖွဲ့ကြားအပြန်အလှန်ဆွတ်ဆွဲနေကြပါတယ်။မွန်ပြည်တပ်ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ပညာလန်ကတော့ဖြေခတ်မှုဖြစ်စဉ်အရာမွန်ပြည်တပ်ပါတီတပ်ဖွဲ့ဝင်တွေမှတာဝန်မရှိဘူးလို့ပြောပါတယ်။
အတင်းမှာတွေ့တယ်ကဆရာသားတို့ဘက်ကပြောတာကသူတို့ဖန်ကိုပြောတော့သူကပြန်ပြတော့ဒိန်ဆောင်ကပြောတော့ကျွန်တော်မြန်မာကြတော့မဖြစ်နိုင်ဘူးတကယ်လို့ကြည့်ရင်တော့စခန်းကိုကြည့်ရင်တက်ငယ်နဲ့ဟိုကျစ်တူတော့ပြီးတော့ပြစ်မှာမဟုတ်လေကြည့်ရင်တော့ဟိုလက်နဲ့ကြည့်နေမောင်းပြန်နဲ့အီဒီလက်နဲ့မျိုးစားနဲ့ပဲပြစ်မှာပေါ့အခုဒိန်ဆောင်ကလက်ကြည့်စီမှာကျစ်တူတလက်တော့တွေးရှိရတာပေါ့နော်ဒိန်ဆောင်ကနေရာလဲစခန်းရှိမှာမဟုတ်ဘူးစခန်းနဲ့တဖာလုံးကြော်ကြော်လောက်ရှိနေတယ်ဆိုတော့အေးမှာသူရတနတ်မှာလဲတနတ်ကြီးကလဲကြီးပေါက်မှာရှိတဲ့ကြီးအတိုင်းပဲမရော့ဘူးသူတို့စခန်းကိုဝင်ပြစ်တာကျွန်တော်ထင်တာမဖြစ်နိုင်ဘူးပေါ့နော
်ပြစ်ခတ်မှုဖြစ်စဉ်နဲ့ပတ်သက်လို့မွန်ပြည်သူစစ်အဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်မင်းမြန်ဖို့မရခဲ့ပါဘူးမွန်ငင်းချားရဲနဲ့ကာကွယ်ရေး MMSC ပြည်သူစစ်အဖွဲ့ကိုတော့မွန်ပြည်တပ်ပါတီကအနားယူခဲ့တဲ့စစ်ဦးစီးချုပ်ဟောင်းပေါ်ကြောက်အောင်နိုင်ဦးဆောင်ပြီး2008ခုနှစ်မှာဖွဲ့စည်းခဲ့တာပါစေဦးစီကျော်ဟောင်းပေါ်ကျောက်အောင်နိုင်ကွယ်လွန်ပြီးနောက်အခုအခါဥက္ကဋ္ဌဖြစ်ပေါ်ကျောက်ကြီးနိုင်ဆောင်ကဥဆောင်နေပြီးကရင်ပြည်နယ်နဲ့မွန်ပြည်နယ်ကဒေသတချို့မှာလှောက်ရှားနေတဲ့အဖွဲ့လည်းဖြစ်ပါတယ်။မွန်ပြည်တပ်ပါတီကတော့2018ခုနှစ်မှာမြန်မာအစိုးရနဲ့အပြစ်ခတ်ရက်စဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်ရှင်။ကျွန်မအကနုံရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
။ကျွန်မဆုမမရှင်။ရခိုင်ပြည်နယ်ကြောက်တော်မြို့စစ်ရှောင်းစခန်းတွေကဒုက္ခတွေတချို့မှာCOVID-19 ရောဂါပိုးကူးစက်သူတွေစပြီးတွေ့လာတဲ့အတွက်တင်းချီတဲ့ဒုက္ခတွေတွေကြောင့် COVID-19 ရောဂါပြန့်နှံ့ကူးစက်လာမယ့်အရေးစိုးရိမ်လာနေတဲ့အကြောင်းပြောပြပေးချင်ပါတယ်။ ยาไข่นั้นไข่จะเอเนี่ยสุยาสิตะดูจาเปลี่ยนทันในไต้หวันนี่จ้ายาไข่ปิดูหนึ่งเต็งจอสิบเอ็ดกันในลู่อ่างเต็งชาวนี่จ้ายาเจลู่สู้ไล่จงไล่โคลงในไทยนี่จ้ายาเร่เสี่ยวสักแค่นี่เดี๋ยวมากู้เสียเงินยอกาโควิด-19พิมากู้สู้นี่จ้าเร่เฉยมาเร่กู้สู้ยังเจ้าตัวมีเนี่ยสิบเอ็ดชาวสักแค่บ่าวเองสักแค่ที่ชมากู้เป็นไหนที่ปูกู้สัตว์ดูเร่ปัทมาจงสาดีด้วยสิราพิบาร์เร่ ยังใครมีเนี่ยเจ้าตัวมีตาตาหน้าเป็นไหมสิบเอ็ดชาวสแกมากูเป็นไหนที่ยอกาปูปัทมาจงเสียใจด้วยสิเร่แต่ชิสังงานนี่อยู่อันมีดมีจิตอู่เจ้ามาเยี่ยมเนี่ยก็ดอลลี่ก็ส่งยาพิลาลูสิ่งที่มีเสียงนี้สิ่งก็เจ้าตัวเสียงประกันนี่มันนี่ก็เรื่องเปลี่ยนไปปุ่นอะไรด้วยเอเยี่ยมว่าสังเจ้าจิ้งจุ่มเป็นนี่ว่าเรื่องสิ่งที่เสียงอุจิเจ้าตัวส่งเรื่องอ่ะฟิวเอโก้เปล่าว่าเรื่องมันนี่เจ้าตัวมีเรื่องเสียงนี่ด้วยนะบ่
အခုပဲကျွန်တော်တမားတော်ကိုကျွန်တော်စိတ်ကူးနေတဲ့တမားတော်ကိုမေးတဲ့အခါကျတော့မနေ့ကရောက်တဲ့အချိန်မှာအောက်ဆီဂျင်ကဘယ်လို70ခန်းလောက်ရှိတာပေါ့အဲ့မနေ့ကရောက်တဲ့ကအဓိကတော့ဒီအောက်ဆီဂျင်သရော်ဖီပေးရတာပေါ့နော်အောက်ဆီဂျင်နဲ့ကူးတယ်အခုတော့လက်ရှိအနေထားအောက်ဆီဂျင်ပတ်စနစ်တက်လာတာပေါ့နော်95ရေခဲလုံးထိတန်းရှိတယ်ပေါ့အခြားလိုအပ်တဲ့ဆေးဝါးတွေပေးတဲ့ဖိုင်းအနေထားတော့လက်ရှိအနေထားမှာဒါကောင်းပါလေ
ကျောက်တော်မျိုးကစစ်ဘေးရှောင်စခန်းထဲမှာကိုဗစ် -19 ရောဂါပထမဆုံးကူးစက်တယ်ဆိုတာကျောက်တော်မျိုးနဲ့ဆေးအုပ်ကြီးစီကသတင်းစကားကြားရပြီးစစ်ဘေးဒုက္ခသည်တွေကြားရောဂါကူးစက်ပြန့်နှံ့မှုကာကွယ်နိုင်ရေးလိုအပ်တာတွေစီစဉ်ဆောင်ရွက်နေပါတယ်လို့ကျောက်တော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကအတည်ပြုပါတယ
်ဒီနေ့မနေ့တော့မျိုးနေကိုကျွန်တော်တို့လှမ်းဆက်ကြည့်တဲ့အခါမျိုးနေစာဝန်ကြီးကလည်းအတည်ပြုတယ်ဟုတ်တယ်ကျောက်တော်မကြီးတခုတော့မဟုတ်ဘူး3ရောက်ပေါ့လေ3ရောက်အန်တီဗီစကန်3ခုကပေါ့ကျောက်တော်မျိုးထက်မှာတော့ကျွန်တော်တို့အန်တီဗီစကန်စစ်3ခုရှိတယ်ဆိုတော့အဲ့ဒီက3ခုပေါ့3ခုတခုကတော့ဒီသာသနာ့ပြီးမယ်မျိုးမဇင်းနဲ့ကဲ့ရဲ့ပေါ့ဆိုတော့အဲ့ဒီအစာအုပ်တွေမှာကျွန်တော်တို့ဒီဟော့ထဲမှာစုပြုံပြီးနေကြတဲ့ IDP တွေကတက်ရောက်ပေါ့နောက်တစ်ခုကဒီသဝိယတနာဆိုတဲ့ဒီဘုန်းတော်ကြီးကျောင်းဝင်းတွေမှာကျွန်တော်တို့ဆောက်ထားတဲ့ IDP စခန်းတွေကလည်းတက်ရောက်တွေ့တယ်လို့ကျွန်တော်တို့သိရတယ်ဆိုတော့နောက်တစ်ခုက COC ပေါ့ Social Trace ပေါ့ကျွန်တော်တို့ဒီပါတယ်အစာအုပ်မှာနေတဲ့တက်ရောက်ပေါ့ဆိုတော့၃ရောက်တွေ့တယ်လို့ကျွန်တော်တို့ကျောက်တော်ကဆရာဝန်ကြီးကလည်းပြောတာပါခင်ဗျ
လူစုလိုက်ကြုံလိုက်စုပေါင်းနေထိုင်ရတဲ့ယာယီစစ်ဆောင်စခန်းတွေထဲမှာကုသမြေယောဂပြန်ပွားမှုကာကွယ်နိုင်ရေးအသွာအလာကန့်သတ်မှုတွေတင်းကျပ်ပြီးတိကျခွဲကွာရန်တင်းထားနိုင်မှုအရေးတကြီးပြင်ဆင်နေကြတဲ့အကြောင်းလဲလွတ်တော်ကိုယ်စားလှယ်ကပြောပြပါတယ်
တေးကြတဲ့တခြားလူတွေမှလည်းခုတော့ဆိုတော့ကြီးတော့ပြီပေါ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အစည်းအဝေးလုပ်ကြတယ်လို့ရှားတော့မှရှိတယ်လွတ်တော်ကိုယ်စားတချို့နဲ့ပါထွေအုပ်ရောအမျိုးပေါ်ကတခြား CS ဆိုတဲ့ပါပါလိမ့်မယ်အဝင်အထွက်တွေကိစ္စတော့အကန့်တက်တစ်ခုနဲ့လုပ်မယ်လို့တော့ကြားတယ်ဆိုတော့အခုက IDP စခန်းလေးရောက်သွားပြီဆိုတော့ individual scale လေးမှာလည်းတော်တော်များများတော့ကျွန်တော်တို့ဟိုရှိနေလောက်တယ်ပေါ့ရှိနေလောက်တယ်ပေါ့ဆိုတော့အခုတွေ့တဲ့စကန်တွေကိုတော့ဖြင့်ကျွန်တော်တို့တစ်ခုခုပေါ့စစ်ပြီးတော့မှပေချာစီစစ်ပြီးတော့မှဘယ်လောက်ရှိနိုင်လဲဘယ်လောက်ရှိတယ်ရှိတဲ့လူတွေရောဖြင့်ကျွန်တော်တို့တိတိတန်းတန်းကျွန်တော်တို့တွေ့တဲ့ဒီ post လူသားတွေရောကျွန်တော်တို့ဒီ coordinating ထားနိုင်အောင်တော့ဖြင့်ဒါ season ဟိုတင့်တာပေါ့
ရခိုင်ပြည်နယ်အတွင်းမှာ COVID-19 ကူးစက်မှုအများဆုံးဖြစ်ခဲ့တဲ့စစ်တွေမြို့မှာလည်းအရေးပေါ်အခြေအနေဆက်ပြီးစောင့်ကြည့်ကူတာနေဆဲဖြစ်ပြီးကျန်းမာရေးနယ်တွေကလည်းအရေးပေါ်ဆေးရုံလွှဲပြောင်းကုသပေးလာရေးအရေးကြီးကိုဗစ်လူနာတွေကိုတမားတော်လေးနဲ့ဆေးပညာအဖွဲ့တွေကဝိုင်းဝန်းဆောင်ရှောက်ကုသပေးနေကြတယ်လို့လည်းစစ်တွေဆေးရုံအုပ်ကြီးဒေါက်တာဇော်လွင်ကပြောပါတယ်
။ဒီနေ့ဆိုရင်ကျွန်တော်စီမှာကဒါဒီစကင်းပွေးမှာဆို16ရက်နေ့8လတွေကနေစကုတာအခုဆိုတော့7လပြည့်တာပေါ့။7လပြည့်တဲ့အချိန်မှာဆင်းအောင်ဆင်းပြီးဒူပေါင်းက1056ရောက်ပြီ။အဲဒါဒီနေ့လက်ကျန်ကကျွန်တော်မှ70ပြောက်ပဲကျန်တော့တယ်။ဆိုတော့အဲ့ဒီမှာဒီကတော့စစ်တွေကလူတွေရှိတယ်အဲ့လိုပဲလွှတ်ပြောင်းတဲ့လူနာတွေရှိတာပေါ့နော်။အဓိကတော့ကျွန်တော်ကတော့ဒီစစ်တွေရဆေးအုပ်ကြီးဆိုတော့ကျွန်တော်ကတော့ဒီရောက်တဲ့လူနာကိုကျွန်တော်ကုသတာပေါ့။ဒီနေ့ဆောင်ကတော့ဒါသူ့ရဲ့ဒီဆက်ဆက်တဲ့ contact တွေကိုသူစစ်ဆေးမယ်။တွေ့လို့ရှိရင်သူ့ဒီမှာကုမယ်။ရောဂါပြင်းထန်မယ်အသက်ကြီးမယ်။သူ့စီကမနိုင်ရင်ဆိုရင်ဒါဒီကိုရောက်တော့ပေါ့နော်
။အောက်တိုဘာလ16ရက်နေ့ညနေ9နာရီခွဲအထိသတင်းထုတ်ပြန်ချက်အရရခိုင်ပြည်နယ်ပါဝင်မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ COVID-19 ကူးစက်မှုပေါင်းက32,350ကျော်ရှိသွားပြီဖြစ်ပြီးကိုဗစ်ကြောင့်သေဆုံးမှုကတော့865ဦးထိရှိနေပြီဖြစ်ပါတယ်ရှင်ကျွန်မစုမောပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို ရေဒီယိုနဲ့ဂျိုရုဆလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင်
မြန်မာနိုင်ငံမှာရှိလာတဲ့ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲကိုဗစ်ကရောဂါကူးစက်မှုနဲ့လက်နက်ကင်ပရိပခါတွေကြုံနေရတာကြောင့်တိုင်းရင်းသားဒေသတွေရဲ့မဲပေးတဲ့လုပ်ငန်းတွေမှာစိန်ခေါ်မှုတွေကြုံနေရတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မမိခါပါ။မြန်မာနိုင်ငံမှာတကြုံပြန်ရောဂါကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာဆေးရည်တင်မာမှုတွေကြီးထွားလာတာကြောင့်ရွေးကောက်ပွဲကိုထိခိုက်မှာလို့ဆိုရင်လာကြပါတယ်။မကြာသေးခင်ရက်ပိုင်းအတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဘူးစည်းရောင်မြို့နယ်မှာဆိုရင်လေမဲဆန္ဒရှိတွေအပြေဝမဲပေးနိုင်ဖို့မတိကြဘူးလို့လည်းမြို့နယ်ရွေးကောက်ပွဲကော်မရှင်အတွင်းကိုဦးတန်းကြီးကပြောဆိုလိုက်ပါတယ်
။ဒီဆောင်တွေဖြစ်သွားတဲ့ပြန်ကျေသွားတဲ့နေရာတွေရောက်တော့တဲ့အခါဒီစားမျိုးတွေကိုရောက်တော့တဲ့အခါဆိုရှိတယ်။ဆက်လို့ကတော့ပြန်ပြီးပြန်လာမဲပေးဖို့ကလည်းဟိုမျိုးတွေဝေးသွားတဲ့အခါလည်းရှိရင်ရှိနိုင်မှာပေါ့နော်။ဟောငွေလင်းနေလူတွေကလည်းရောလာနိုင်တာပေါ့ဒီတိုက်ပွဲကြီးရောက်နေတဲ့လူတွေဒီတိုက်မွေစားတာတွေဖြစ်ရင်ရှိနိုင်တာပေါ့နော်။ဘူမိနိုင်တဲ့ကာလာလည်းရှိနေတော့သူကဒီမထွေးရတာလည်းပါတယ်
ဒီတိုင်းပြတင်မှာပဲအေးအေးရခိုင်လက်နက်ကင်တပ်ဖွဲ့နဲ့တပ်မတော်ကြောင့်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့တဲ့ရသေးတော်မျိုးတွေမှာတိုက်ပွဲကြောင့်တိတ်ဆောင်ရသူတွေမဲပေးနိုင်ဖို့အတွက်စီစဉ်ထားပေမဲ့လုံလုံရေးစိုးရိမ်မှုတွေကြောင့်ရွေးကောက်ပွဲတွေမှာမဲပေးဖို့စိန်ခေါ်မှုတွေရှိနေတယ်လို့အဲ့ဒီမျိုးတွေကရွေးကောက်ပွဲကော်မရှင်အတွင်းမှာဦးနိုင်မျိုးတွေကပြောပါတယ်
မျိုးပေါ်မှာသူတို့ကြောင့်စခန်းထဲမှာလာနေတဲ့အုပ်ချုပ်ရှိတယ်။ပါဠိကပုံကြောင်းထဲမှာမြေရဲ့အဖွဲ့ရှိတယ်ကြာ။မိမိစွာမှာမေးသေးလို့မရတဲ့လူတွေအတွက်ကတော့ကျွန်တော်တို့လူတွေအများစုရှိတဲ့နေရာပေါ့သူတို့ကြောင့်စခန်းဆိုရင်သူတို့သူတို့ကြောင့်စခန်းရှိတဲ့နေရာမှာပဲမေးရုံကိုပြောင်းရွှေ့ဖွင့်လို့ပို့အတွက်တော့ကျွန်တော်တို့ယူရတာရှိတယ်။အဲ့တော့ဒီဒီပြင်ရှိတဲ့အုပ်စုတွေကတော့ဒီကျွန်တော်ပုံမှန်အတိုင်းပဲယူရတာပါခင်ဗျာ။ဒီနေ့ပေးနိုင်ဖို့တဲ့လူကြုံမှုရှိလားမရှိလားဆိုတာကတော့အခြေအနေတောင့်ကြည့်ရမှာဗျာ။ဒါတော့ကျွန်တော်တို့အတက်ပြောတော့မရဘူး။
ပြည်ရင်းနှစ်ကစားလို့အခွင့်နဲ့တက်မလို့ကြတိုက်ပွဲတွေဖြစ်ပွားရတာကတိန့်ဆောင်နေသူ2သိန်းကျော်ရှိတယ်လို့ရခိုင်ပြည်နယ်အရက်ဖတ်ဖွဲ့စည်းတွေကခန့်မှန်းထားပါတယ်။ဒီပိုင်းပြည်နယ်ရွေးကောက်ပွဲစောင့်ကြည့်လေးလာရေးအခွင့်ကဒိုင်တာကိုခိုင်ကောင်းဆန်ကတော့ကပေးစုံနေရတဲ့စည်ရေးတင်းမာမှုတွေကြီးထွားလာတဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့တွေမှာရွေးကောက်ပွဲလုပ်ငန်းစဉ်တွေလုပ်ကိုင်နိုင်မှာမဟုတ်ဘဲထိခိုက်လာနိုင်တယ်လို့တုံ့တက်ပြောဆိုလိုက်ပါတယ်
။ကာလာမျိုးမှာဘောနော်လဲဆုံးမြို့နယ်ငါမျိုးနေပုံနဲ့ငါမျိုးနေကဟိုမေတ္တေပို့တက်ကအရှင်ပြေနိုင်ရာအကြောင်းမရှိဘူးပေါ့။ဘာကြောင့်လဲဆိုတော့ဒီလုံချုံရဲ့အရာရဲ့ဒီမဲဆန္ဒရှင်ကြည့်သူလို့ပြောရတော့ဒီအဲလက်ရှိမှာကြုံနေရတဲ့ဒီစစ်ဘေးဒုက္ခတွေပဲပေါ့နော်။ဒီ20ခွေလောက်ရှိတဲ့ဒီစစ်ဘေးဒုက္ခတွေကဒီဘလို့မှသူတို့ဒီမေတ္တေပို့ဆိုတာမဖြစ်နိုင်တဲ့အရှင်မျိုးကဖြစ်နေပါလေ။
စစ်ရှောင်ဒုက္ခတွေမဲ့ပေးခွင့်ဆုံးရှုံးမဲ့အခြေအနေနဲ့ရင်ဆိုင်ရချိန်မှာပဲလုံလုံရေးရရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေရှိဘူးလို့လည်းရှမ်းပြည်မြောက်ပိုင်းရွေးကောက်ပွဲကော်မရှင်အတွင်းမှဦးနှစ်စံဦးကပြောဆိုလိုက်ပါတယ်
။ဒီကောင်းဆုံးရွေးကောက်ပွဲကော်မရှင်ကိုကတင်ပြထားသေးပေါ့။ကုန်းချန်းကပုံအိုက်ဆိုတဲ့ကြေးရောက်အုပ်စုတခုကအထူးဒေသနှစ်ကထိတ်ချုပ်နေပြီတဲ့မှာပါနေတဲ့နန်းတင်မြို့နယ်ကတခုလုံးဟိုဝါအထူးဒေသနှစ်လေးမြို့နယ်ဖြစ်တဲ့ပန်ဆန်းပန်ဝိုင်းနိုင်မောနာဖန်တန်ရန်ကုန်းရံမန်တုံမြို့နယ်တွေပြင်ပါလေမဲဆေးမကောင်းနိုင်ဘူးပြီးတော့ကျွန်တော်မန်တုံမြို့နယ်ကဟောင်းကန်နဲ့စိုက်ခေါင်ဆိုတဲ့ကြီးရအုပ်စုနောက်အုပ်စုအဲ့ဒါတွေကတော့မဲဆေးလည်းမကောင်းနိုင်တော့ကျွန်တော်တို့ကဒီကောက်ပွဲကျင်းပရန်အခက်အခဲရှိသောဒေသများဆိုတော့ဟိုအပေါ်ကတော့တင်ပြလိုက်ကျွန်တော်တို့ကြောင်မဲမြို့ရှစ်သိန်းဆောင်စခန်းတွေကိုလည်းရောက်လာတဲ့မဲဆန္ဒရှင်တွေလည်းရှိတာပဲသက်ဆိုင်တဲ့ကြီးရအုပ်ချုပ်ရေးကော်မရှင်အဖွဲ့အစည်းနဲ့ဆက်သွယ်ပြီးတော့ကျွန်တော်တို့ကဟိုတက်နိုင်ဆုံးတော့လဲပေးခွင့်ရရှိဖို့အတွက်တင်ပြဆောင်ရွက်သွားပါတယ်ခင်ဗျာ
တိုင်းရင်းသားဒေသစုခုဖြစ်တဲ့ကရင်ပြည်နယ်မှာလည်းနေပြည်တော်ကျွန်းကြီးနဲ့ကတ်ယောဂအနေနဲ့ကတိုင်းပွဲမြို့နယ်ကြီးရွာအုပ်စု9စုမှာရွေးကောက်ပွဲကျင်းပမဲ့အစီအစဉ်ကိုပဲဖြတ်ဖို့ကြေညာထားကြောင်းမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးစောမျိုးမှ VOE ကိုပြောပါရစေ။ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့လည်းနေပြည်တော်ကျွန်းကြီးစိတ်မချရတာကြောင့်အဲ့ဒီဒေသတွေမှာရွေးကောက်ပွဲမလုပ်နိုင်ခဲ့ပါဘူး။2015ခုနှစ်ရွေးကောက်ပွဲမှာတချင်းကရင်မိုးနဲ့ပဲခူးတိုင်းအတွင်းမှာရှိနေတဲ့မြို့9မြို့နဲ့ကျေးရွာအုပ်စု600ပြည်ရှမ်းပြည်နယ်ဘက်ကမြို့နယ်9ခုနဲ့ဝါကိုပိုင်းအုပ်ချုပ်ခွင့်ဒေသမှာလူလုံးရေးချိန်လေးကြောင့်ရွေးကောက်ပွဲကျင်းပမဲ့အစီအစဉ်တွေကိုဖျက်သိမ်းရရပူပါတယ်။ကျွန်မမိသားပါရန်ကုန်ကနေဒီတင်ပြပို့ထားတာဖြစ်ပါတယ
်ရှိလာတဲ့ကျင်းပမဲ့ရွေးကောက်ပွဲအတွက်အာရှနိုင်ငံတချို့မှာ ปีใต้ยามยามานายงานดาริจูดีแม่เป้ได้ซีซีนี้มาจ้างเงินส่งตัดดอกมาพิเศษแม่แม่มาเป้ไหนเนี่ยดูดีเลยชีดีเลยจังเปียบยามแม่จะมาไหมมาวะหนูเอ็มมาลาอยู่กับเพื่อด้วยปีใต้ยามยามานายงานดาริแม่เป้จ้าบุแต่สัญญาตั้งอยู่ในการโน้ตตัวทารีแม่ก็ยกอาการละตอนละดึกช้ามือเดียวกันแต่ทารีจ้ามาเว่แม่มาเป้ไหนดูดีเลยชีดีบาร์เลยปีเกิดเต้าจันนี่ก็สาลู จุดเด่นแม่เป็นจุดท้าเรื่องลิซ่าในงานมาเลยแม่เป็นผู้เสียงเป็นท่าดูชาวต่างชาติเราชีวิตแม่อารมณ์แม่ไม่เป็นอะไรจากที่บ้านวูจุดเด่นแม่เป็นผู้ที่เนี่ยที่นอกจากตรงเนี่ยถ้าตัวท้าเป็นแม่นอกจากตรงเนี่ยเดี๋ยวมาเสกนั้นเราจะแม่เป็นผู้ยาวหลังจากเรื่องเลยลิซ่าในงานกว่าแล้วนั้นผมยอมยามาใจยังอ่ะลูกจะมาใจยังสิอ้วนจะมีงานเปลี่ยนไปเลยน้องส่งเสียยาวไปตรงกลางเสียยาเสียเช่า เสียเช่าอยู่แล้วปุ๊บเลยสิ่งที่บอกว่านะเสียเช่าอยู่แล้วปุ๊บเสียเช่าอยู่แล้วปุ๊บเสียเช่าอยู่แล้วปุ๊บเสียเช่าอยู่แล้วปุ๊บเสียเช่าอยู่แล้วปุ๊บเสียเช่าอยู่แล้วปุ๊บเสียเช่าอยู่แล้วปุ๊บเสียเช่าอยู่แล้วปุ๊บเสียเช่าอยู่แล้วปุ๊บเสียเช่าอยู่แล้วปุ๊บเสียเช่าอยู่แล้วปุ๊บเสียเช่าอยู่แล้วปุ๊บเสียเช่าอยู่แล้วปุ๊บเสียเช่าอยู่แล้วปุ๊บเสียเช่าอยู่แล้วปุ๊บเสียเช่าอยู่แล้วปุ๊บเสียเช่าอยู ဘူးထိုင်းနိုင်ငံမြန်မာတိုင်ရုံးမှာဒီလအော်တိုဘာလ3ရက်နေ့ကနေအော်တိုဘာလ16ရက်နေ့ထိကြိုတင်မဲပေးဖို့ရက်သတ်မှတ်ထားပြီးမဲ့အခုအချိန်ထိစည်ရင်ပေးထားသူတွေကထက်ဝက်လောက်သာမဲပေးခဲ့ကြတယ်လို့လည်းမြန်မာနိုင်ငံသားတွေမဲပေးနိုင်အောင်ကူညီပေးနေတဲ့ဗန်ကောက်မြို့ကမတ်ရီဦးကပြောပြပါတယ်
ဆမားရည်နေဖြစ်ပေါ့၃ရက်နေနဲ့ဆမားရည်နေ15,000ယောက်ပဲရှိတယ်။သူကဒါပေမဲ့မဲပေးရတဲ့သူကမဲပေးတကယ်ကြီးရမယ်သူက35,000လောက်ရှိတယ်။သူကြားထဲမှာသူ2ရက်3ရက်ပြန်လာရင်တော့မပြောရဘူးပေါ့နော်။ဒီ3ရက်ပြန်သေးရဆိုတော့ဒီ1,000နောက်တစ်ဝက်လောက်က3ရက်ပြန်မလာပါမလား
။စင်ကာပူနိုင်ငံမှာတော့အလို့ရှင်ကခွင့်မပြုလို့အဆောင်နေမဲပေးဖို့ကြံနေကြတဲ့အလို့သမား300ကျော်အတွက်အော်တိုဘာလ17ရက်နေ့မှာမဲပေးနိုင်ဖို့စီစဉ်ထားကြောင်းမြန်မာတန်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်။ပြီးပါရောက်မြန်မာနိုင်ငံသားတွေချို့တင်မဲပေးတဲ့အစီအစဉ်တွေကိုတော့ထိုင်း၊စင်ကာပူနဲ့တောင်ကိုရီးယားပါဝင်အာရှနိုင်ငံတွေမှဒီလဇန်းကပဲစတင်ခဲ့တယ်လို့အမေရိကန်ပြည်ထောင်စုမှလည်းပြီးခဲ့တဲ့သတင်းပတ်ကစလို့ချို့တင်မဲပေးခွင့်ရခဲ့ကြပါတယ်ရှင်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
လာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှင်းနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲဒီသူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ရွေးမြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လင်းတဲ့ VTV Maxin စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင့်သံကြားနဲ့ DVD ရုပ်သံကထုတ်လင်းပေးတဲ့အချိန် VOA Internet Website ဆာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook ဆာမျက်နှာတို့မှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တကြိမ်နဲ့ကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။
မွန်ဂျီနယ်ရေးမြွနယ်မှာမွန်တိုင်းတာလနက်ကန်အဖွဲ့နှစ်ခုကြားအပြာလံဖြစ်ခတ်မှုဖြစ်ရာကတအုပ်တည်ဆုံးသွားတဲ့အကြောင်းပြောပြပါမယ်ကျွန်မအကနုံပါမွန်ဂျီနယ်ရေးမြွနယ်ကမော်လမြိုင်ရေးကမ်းလှမ်းဘေးမှာအာယုဆောင်ကျေရွာခန်းတင်းတတအနီးမွန်ဂျီတင်းနယ်တိတ်တခန့်ပြည်သူစစ်အဖွဲ့မွန်ငင်းချမ်းရေးနယ်ကာကွယ်ရေးအဖွဲ့ဝင်တွေမနေ့ညနေကအပြာလံဖြစ်ခတ်မှုဖြစ်ပွားခဲ့ရာကတအုပ်တည်ဆုံးသွားခဲ့တာပါကျေခတ်မှုအတွင်မွန်ပြည်တပ်ပါတီဗဟိုရုံးမှတာဝန်ကျနေတဲ့ခရိုင်ကော်မတီဝင်အစီရှိသူနိုင်စော်လက်တည်ဆုံသွားခဲ့တဲ့အတွက်မွန်ပြည်သူစစ်အဖွဲ့ကိုအရေးယူပေးဖို့လဲမွန်ပြည်တပ်ပါတီထဝယ်ခရိုင်အသွေးရမှုနိုင်ခင်အေကတရားလိုလောက်အမှုဖွင့်တန်းကြားထားကြောင်းရဲမျိုးနဲ့ရဲစခန်းမှုဝင်းမြစ်ကပြောပါတယ်မွန်ပြည်တပ်ပါတီနဲ့နိုင်ရစာဦးဆောင်တဲ့ပြည်သူစစ်အဖွဲ့ကြားကျေခတ်မှုအတွက်အပြန်လန်ဆွတ်ဆွဲထားတယ်လို့လည်းဆိုပါတယ
်နိုင်ရစာတို့ဖွင့်ပြန်ပြစ်တယ်ကျန်ပြတော့အဲ့ဒီမှာတရားကဟိုတတိခွန်ရတဲ့တရားကသနတ်တန်ရနဲ့ဈာန်ပေါ်မှာလည်းကြပြေဆုံးတော့အကြောင်းဖြစ်သွားတယ်လဲဆိုတာအဲ့ဒီစိုင်းတိုင်းရှင်ကိုနိုင်ရစားကလည်းသူလည်းဘာကြောင့်ဖြစ်တဲ့ဆိုတာကိုမသိဘူးသူ့ကိုဘာကြောင့်လာဖြစ်တယ်ဆိုတော့ဒီဘက်ပါတီကခရိုင်စံတောင်းရှိတဲ့ဒီကိုတင်သွားတဲ့ဒီကနောက်ပြောမှကြီးဖောက်ဝန်တန်းရနောက်ပြောမှာဝဲပြေနိုင်ကြမှာကြီးဖောက်ဆွတ်တန်းရဝဲဘက်ရင်နာမှာကြီးဖောက်ဝင်တယ်။နောက်ညာဘက်မှာကြီးဖောက်ဆွတ်တန်းရ
ဒီရန်ကအဆုတ်ကိုကိုဗစ်တကယ်ဖောက်ပြီးတော့ဆုတ်ပြစ်စီပြီးဖြေဆုံးတယ်
ပြည်ထမှုနဲ့ပတ်သက်လို့နှစ်ဖက်အဖွဲ့ကြားအပြန်အလှန်ဆွဆွဲနေကြပါတယ်။မွန်ပြည်သစ်ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ပညာလန်ကတော့ပြည်ထမှုဖြစ်စဉ်အရာမွန်ပြည်သစ်ပါတီတပ်ဖွဲ့ဝင်တွေမှတာဝန်မရှိဘူးလို့ပြောပါတယ်
။အတင်းမှာတွေ့တယ်ကဆရာသားတို့ဘက်ကပြောတာကသူတို့ဖန်ဝင်ပြတော့သူကပြန်ပြတော့ဒီဆိုတော့ပြောတော့ကျွန်တော်မြန်မာကြတော့မဖြစ်နိုင်ဘူးတကယ်လို့ကြည့်ရင်တော့ဖန်ဝင်ပြတဲ့ငွေနဲ့ဟိုကျစ်တော့ပြီးတော့ပြပါမဟုတ်လေကြည့်ရင်တော့ဟိုလည်းကြီးနဲ့မောင်းပြန်နဲ့အေးဒီလည်းညူစားနဲ့ပဲပြမှာပေါ့အခုတိန်ဆောင်ကတဲ့သူစီမှာကျစ်စုံတလက်တော့ပြေးရှိရတာပေါ့နော်ပြေးဆောင်ကနေရလဲစခန်းရှိမှာမဟုတ်ဘူးစခန်းနဲ့တဖာလုံးကြော်ကြော်တော့ရှိနေတယ်ဆိုတော့အေးမှာသူရတနတ်မှာလဲတနတ်ကြီးကလဲကြီးပေါက်မှာရှိတဲ့ကြီးအတိုင်းပဲမလျော့ဘူးသူတို့စခန်းကိုဝင်ပြစ်တာကျွန်တော်ပြန်မချနိုင်ဘူးပေါ့နော
်ပြစ်ခတ်မှုဖြစ်စဉ်နဲ့ပတ်သက်လို့မွန်ပြည်သူစစ်အဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့မရခဲ့ပါဘူးမွန်ငိုင်းချားရဲနဲ့ကာကွယ်ရေး MMSD ပြည်သူစစ်အဖွဲ့ကိုတော့မွန်ပြည်သစ်ပါတီကအနားယူခဲ့တဲ့စစ်ဦးစီးချုပ်ဟောင်းပေါ်ကြောက်အောင်နိုင်ဦးဆောင်ပြီး2008ခုနှစ်မှာဖွဲ့စည်းခဲ့တာပါစေဦးစီကျော်ဟောင်းပေါ်ကျောက်အောင်နိုင်ကွယ်လွန်ပြီးနောက်အခုအခါဥက္ကဋ္ဌဖြစ်ပေါ်ကျောက်ကြီးနိုင်ဆောင်ကဥဆောင်နေပြီးကရင်ပြည်နယ်နဲ့မွန်ပြည်နယ်ကဒေသတချို့မှာလှောက်ရှားနေတဲ့အဖွဲ့လေးဖြစ်ပါတယ်။မွန်ပြည်သစ်ပါတီကတော့2018ခုနှစ်မှာမြန်မာအစိုးရနဲ့အပြည့်ခန့်ရက်စဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်ရှင်။ကျွန်မအကနော်ရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။
ဒီ American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru ဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်မယ
်။မင်္ဂလာပါရှင်။အခုဆက်ပြီးတော့မြို့သီးကဏ္ဍကိုကျွန်မခင်ဗျတွေကတင်ဆက်ပေးပါမယ်။ကမ္ဘာတဝန်း COVID-19 ကပ်ပြီးကြောင်းအတော်အလာကန့်သတ်မှုတွေနဲ့လူမှုစီးပွားချက်တွေကြုံလာနေရတာမှာလူတွေကြားမှာစိတ်တိုင်းဆိုင်ရာပြဿနာတွေလည်းတိတိတသာပိုဆိုးလာနေတယ်လို့ကျန်းမာရေးပညာရှင်တွေကပြောဆိုကြပါတယ်။အထူးသဖြင့်ကိုဗစ်ကြောင့်ဖြစ်လာတဲ့စိတ်ပိစိမှုထန်တဲ့အချက်အသေးတွေကိုအမျိုးသမီးတွေကပိုခံစားကြရတယ်လို့ဟာဝိုင်ပြည်နယ်ဟိုနိုလူလူမျိုး Queens Medical Center ဆေးရုံကစိတ်ပညာရေးဆိုင်ရာပညာရှင်တယောက်လည်းဖြစ်နောက်လူအပ်သူတွေကိုအွန်လိုင်းပေါ်ကနေအခမဲ့စိတ်ကျန်းမာရေးဆွေးနွေးမှုတွေလည်းလုပ်ပေးနေတယ်မတ်ချူချူမင်းသူကပြောပါတယ်။ကိုဗစ်ကာလမှာဘယ်လိုစိတ်ပိစိမှုပြဿနာတွေပိုများလာနေကြပါလဲ။ဒီစိတ်ဖြစ်စီမှုပြဿနာတွေတတ်တာရရစေဖို့ဘလိုနည်းလမ်းတွေနဲ့အထူးအောင်ဆုံးကုသနိုင်မှာမလဲဆိုတာမတ်ချူချူမင်းသူကိုမေးမြန်းပြီးဒီသတင်းပန်အမျိုးသမီးခန္ဓာမှာတင်ဆက်ထားပါရရှင
်ကအခုဟာဝိုင်ပြည်နယ်ဟိုနိုလူလူမှာရှိတဲ့ Queen ဆေးရုံမှာလည်းစိတ်ပိုင်းဆိုင်ရာပညာရှင်တယောက်အနေနဲ့လုံလုံနေရဆိုတဲ့အခါကျတော့လေအခုဟာကိုဗစ်ကာလကြီးမှာဒီစိတ်ပိုင်းဆိုင်ရာဖိစီးမှုတွေပြဿနာတွေကတော်တော်လေးလည်းအခြေတည်ပုံများလာတယ်ဆိုတာပညာရှင်တွေကလည်းပြောနေကြတာဆိုတော့လေကိုကကျတော့ဒီလက်တွေ့ဒီလုပ်ငန်းခွင်ထဲမှာရှိနေတဲ့သူတယောက်အနေနဲ့ဆိုတော့ကိုဗစ်ကြောင့်ဖြစ်လာတဲ့စိတ်ဖိစီးမှုတွေပေါ့နော်အတိတ်ကဘာတွေလူတွေမှာဖြစ်လာတာကိုတွေ့ရတယ်ရှင်
ဟုတ်ကဲ့အဓိကတော့ပေါ့နော်ဒီစိတ်ဖိစီးမှုတွေများလာတဲ့အလုပ်လက်မဲ့တွေဖြစ်လာတဲ့အခါကျတော့အရင်ကတည်းကရှိတာတဲ့ဒဏ်ရာအဟောင်းတွေစိတ်ဒဏ်ရာတွေပေါ်လာတာပြန်တွေ့ရတယ်။နောက်ပြီးတော့လူကိုယ်ကိုယ်ကိုယ်တက်တည်ဖို့အတွက်တည်ဆောင်းကြံပြီးတော့ဒီစိတ်ရုံရောက်လာတာတွေတွေ့လာရတယ်။အဲ့လိုမျိုးနောက်တစ်ခါကျမရဲ့လူငါတယောက်ဆိုလို့ရှိရင်ပေါ့နော်သူအသက်ကတော့80ကျော်ပြီနှလုံးရောဂါနဲ့ရောက်လာတာပါ။ဒါပေမဲ့လို့သူအရင်ကရှိတဲ့စီးပွားရေးတွေကပြတ်သွားတယ်။စီးပွားရေးဆုံးရှုံးသွားတဲ့အပြင်သူလူတွေနဲ့လည်းမတွေ့တော့ဘူး။မိသားစုကလည်းတခြားတိုင်းပြည်ညီမနေရတခြားပြည်နယ်တွေမှာနေရဆိုတော့သူအထီးကျန်ပြီးတော့အဲဒီသူနှလုံးရောဂါဖြစ်နေတာကိုဆက်ပြီးတော့သူမကုတော့ပဲနဲ့လက်လျှော့ပြီးတော့အဲ့လိုမျိုးသူလက်သူ့အသက်ကိုအဆုံးရှုံးခံလိုက်တယ်ပေါ့နော်ဒီကိုဗစ်ရဲ့ရိုက်ကျက်မှုကတိုင်းရိုက်မဟုတ်တော့လေတိုးရိုက်တော့အားဖြင့်တော့လကောင်းနောက်ပြီးတော့ဒီလိုမျိုးစိတ်ဖြစ်မှုရမ်းများပြီးကိုယ်ကိုယ်သေးချောင်းကျက်တဲ့လူတွေလည်းစိတ်ရောရောက်လာတာတွေ့ရပါတယ်ရှင်
ဒ ီစိတ်ကြယောဂါတို့ဒီစိတ်ဖြူစင်းမှုတို့ဆိုတာတွေကဒီကိုဗစ်မတိုင်ခင်တုန်းကလည်းဟိုရှိနေတဲ့ကိစ္စတွေပေါ့နော်ရှိနေတာဟိုမှာကိုဗစ်ကာလနောက်ပိုင်းမှာဒီအခြေအနေကပိုပြီးတော့ဆိုးတဲ့ဘက်ကိုဦးတည်သွားသလားဘယ်လိုကွာခြားမှုတွေရှိနေတယ်လဲဆိုတာကိုနှိုင်းယှဉ်ပြီးတော့ပြောပြပေးပါလား
โอเค CDC ရဲ့မှတ်တမ်းရပေါ့เนาะဒီဇွန်လ2020မှာထွက်လာတာပါပြောလဲဆိုတော့အခုဒီကိုဗစ်ရဲ့ရိုက်ခတ်မှုကြောင့်ဒီစိတ်ဖိစီးမှုတွေအများထက်3ဆမြင့်တက်လာတယ်။နောက်ပြီးတော့ depression ဆိုရင်အများထက်4ဆမြင့်တက်လာတယ်။နောက်ပြီးတော့ဒီ suicide ideation ပေါ့เนาะကိုယ့်ကိုယ်ကိုတေချောင်းကြံမှုအတွေးတွေကအများထက်2ဆမြင့်တက်လာတယ်။နောက်ပြီးတော့ဒီ PTSD post traumatic stress disorder ပေါ့เนาะအဲ့ဒီဟာကကြတော့ဒီအဲ့အနေဆုံးလေးရောင်မှာတယောက်ကအဲ့ဒီ symptom တွေပြလာကြတယ်အဲ့ဒီလိုမျိုးခက်ခဲကြုံတွေ့လာတဲ့အခါကျတော့ကိုယ့်အကို self medication လုပ်လာကြတယ်ပေါ့နော်ဒီသူတို့ရဲ့စက်တန်အရာပြောပြချက်ကတော့လူတော်များများအရက်ဒေတာတုံးဆဲလာကြတယ်ပေါ့တယောက်မှာတယောက်တော့ကအခုဆိုလို့ရှင်အိမ်မှာတယောက်ထဲအချိန်ကြံပြီးတော့အရက်ကိုတောက်လာရတယ်တွေ့လာရတယ်လို့သူတို့စက်တန်ထဲမှာပြောပြထားပါတယ်ရှင်
ဒီကယောဂါကြောင့်မလို့မသွားလာကန့်သတ်မှုတွေနဲ့ဒီအဖက်ဖက်ပေါ့နော်စီးပွားရေးလူမှုရေးဒီဆုတ်ယုတ်မှုတွေကြားထဲမှာကိုဗစ်ကြောင့်မလို့တက်ရမှုဟာအမျိုးသားနဲ့အမျိုးသမီးကိုကြည့်လို့ရှိရင်အမျိုးသမီးတွေမှာမြန်စိတ်ထံရပို့ပြီးတော့ကြုံရတယ်ဆိုတာမျိုးတော့ပြောလို့ရနိုင်လားဘယ်လိုမျိုးတွေ့ရလဲကိုကိုယ်တိုင်ကုသနေတဲ့လူနာတွေထဲမှာဟောအများစုကအမျိုးသမီးတွေပို့ပြီးတော့များလာတာကိုတွေ့ရလားအမျိုးသားတွေပို့ပြီးတော့တွေ့ရလား
ဟုတ်ကဲ့အထူးသဖြင့်တော့အမျိုးသမီးတွေကပုံများတယ်လို့သူတို့စက်တန်းတွေမှာလည်းကြောက်ယူထားတယ်။ကျမတို့နေ့စဉ်ကုသနေတဲ့လူတွေမှာလည်းအမျိုးသမီးတွေပုံများပါလေရှင်။အထူးသဖြင့်ပေါ့နော်အိမ်မက်ကြမ်းပတ်မှုတွေအနှကိုကြအကြမ်းပတ်မှုတွေပုံများလာတဲ့ဒီလော့ဒ်ဒေါင်းအချိန်ကာလတွေမှာဆိုလို့ရှင်မိသားစုတွေကအိမ်ထဲမှာအကုန်လုံးစုပြုံပြီးတော့ကလေးကလည်းတောင်းမသွားရမိသားစုတွေကလည်းစီးပွားရေးအကျဆင်းလာစိတ်ကလည်းကြောက်ကြတဲ့ဖြစ်စကားတွေများကြအဲ့လိုပေါ့နော်လက်ပါလာကြတာနောက်ပြီးတော့ဒီ intimate partner violence ပေါ့နော်ကိုကြာကြမ်းတမှုတွေကအထူးသဖြင့်ကဒီလက်ပါမှာမဟုတ်ဘူးစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာလိမ်ပိုင်းဆိုင်ရာငွေကြေးအချုပ်ကိုင်းမှုအဲ့လိုမျိုးမျိုးစုံခုရှိကြတဲ့အခါကျတော့ဒီအမျိုးအထူးသဖြင့်အမျိုးသမီးတွေကဒီဘက်နိုင်ငံတွေမှာဆိုလဲသူတို့ကဒီဝင်ဝယ်ရပိုနေကြတယ်သူတို့ရရလာကအမျိုးသားတွေထဲနေကြတဲ့အခါကျတော့အမျိုးသားတွေရဲ့ဒီချုပ်ကိုင်းမှုငွေကြေးချုပ်ကိုင်းမှုအောက်ကိုရောက်သွားကြရည်လည်းရှိတဲ့အတွက်ကြောင့်မလို့ဒီ domestic violence တွေကတော့ပုံပြီးတော့တွေ့လာရပါတယ်ရှင်
ဒီ covid ကာလအတွင်းမှာအင်းညွန့်အကျန်းဖတ်မှုတွေကတော့တိတိတသာပို့ပြီးတော့များလာတယ်ဆိုတာကိုဒီကုလသမဂ္ဂအဖွဲ့ဝင်နိုင်ငံကလူခွေးအဖွဲ့ကြီးအမျိုးသမီးအဖွဲ့ကြီးကလည်းအစဉ်ကန်စာတွေထုတ်တာတွေ့ရပါတယ်ဆိုတော့ဒီယာနဲ့ဆက်ဆက်ပြီးတော့မှဖြစ်လာတဲ့စိတ်ဖိစီးမှုတွေကိုလည်းအမျိုးသမီးတွေတော်များများကတော့ဒါခံစားနေရတဲ့သဘောလို့လည်းပြောလို့ရနိုင်တာပေါ့နော
်ဟုတ်ကဲ့ရှင်ဒီ UN Women ရဲ့စက္ကန့်ကောက်ချက်အရဆိုလို့ရှင်အနည်းဆုံး20ရာနေ30ရာခိုင်နှုန်းဒီမြင့်တက်လာတဲ့ဒီအင်္ဂလိပ်ကျန်းဖတ်မှုတွေကအင်္ဂလိပ်ကျန်းဖတ်မှုလို့ပြောရခါကြလို့ရှင်အမျိုးသမီးနဲ့အမျိုးသားနဲ့ပဲမမြင်သေးတဲ့နည်းနဲ့မိသားစုတွေမှာလည်းဖြစ်သက်ကြတယ်မိဘနဲ့သားသမီးနဲ့အထူးသဖြင့်ပေါ့နော်အမျိုးသမီးကတော့အများဆုံးခံရတာကိုဒီစစ်တမ်းတွေကတွေ့ရတယ်။အာ၄ယောက်မှ၁ယောက်မိန်းကလေးတွေမှာခံရပြီးတော့အမျိုးသမီးတွေမှာခံရပြီးတော့အာ၉ယောက်မှ၁ယောက်အမျိုးသားတွေမှာဒီအိမ်ဝင်ကြက်ဖတ်မှုနဲ့ရင်ဆိုင်ရတယ်လို့ဒီစစ်တမ်းတွေမှာဖော်ပြထားတယ်ပေါ့နော်။ဒီအထူးသဖြင့်ဒီကိုဗစ်ကာလထဲမှာဆိုလို့ရှိရင်လော့ခ်ဒေါင်းဖြစ်သွားတယ်။အိမ်မှာလေးနေရတော့လည်း stay at home order ကြီးကြည့်ရကြအောင်လို့လူတွေကဒီထဲမှာပဲအအောင်စုပြုံပိန်နေပြီးတော့အလိုမျိုးပေါ့နော်စီပွားရေးကြတာတခုလူမှုရေးလေးသုံးရလာတာတခုအလိုမျိုးကြောင်းနေပိတ်ပြီးတော့အိမ်မှာလည်းခလေးတွေကနေရတာလို့အိမ်မှာလည်းခလေးတွေကြောင်းအမေတွေကကျမနေနေစာပြရတာလို့အဲ့ဒီ stress တွေကအရင်နဲ့များလာပြီးတော့အဲ့ဒီစိတ်ကြောက်ကြတာဖြစ်ပြီးတော့စကားများကြအလိုမျိုးလက်ပါကြအဲ့လိုမျိုးတွေလည်းဖြစ်တတ်ပါရဲ့ရှင်နောက်တစ်ခုကကြတော့ဒီမှာတိတ်ပြီးတော့လူတွေတတိမထမိတာ caregiver burn out ဆိုတာကြတော့အင်းကလူနာဘယ်ဖြစ်တဲ့အင်းကကလေးလိုပဲဖြစ်တဲ့ပြူးပြူးစောင့်ရှောက်ရတဲ့စောင့်ရှောက်သူတွေမှာလည်းအရင်နဲ့ပင်ပန်းနွဲ့နေလာပြီးတော့သူတို့ရဲ့စိတ်ဖိစီးမှုတွေလည်းအရင်များလာတယ်အဲ့လိုမျိုးစိတ်အားဆက်လာတာတွေဖြစ်လာကြတယ်ဒေါသတွေကြီးလာကြတယ်အဲ့လိုမျိုးအာအင်းကလူပြူးပြူးစောင့်ရှောက်ရတဲ့လူတွေမှာလည်းစိတ်ထွက်ပေါက်နေကြပဲနဲ့အငြင်းနဲ့ညှိမှုတွေပြီးတော့အဲ့လိုမျိုးဖြစ်လာတတ်တာတွေလည်းတွေ့လာရပါတယ်ရှင်
အဲ့တော့ဒီကိုဗစ်ကြောင့်မလို့စိတ်ဖိစီးမှုကြုံရတဲ့သူတွေကိုဒီနိုင်ငံမှာရောဘာတွေအဓိကအကူအညီဆောင်ရှောက်ပေးတာရှိသလဲဆိုတာလေးလည်းရှင်းပြပေးပါလား
စိတ်ဖိစီးမှုတွေအများများလာပြီးတော့စိတ်တွေရံတော့ချာရှိလာတဲ့စိတ်တွေမတည်ငြိမ်တော့ဘူးဆိုလို့ရှိရင်တော့အကူအညီတွေကတော့အမျိုးမျိုးရှိရပေါ့နော်စေတောက်လို့ရတယ်ဆရာဝန်နဲ့တွေ့ပြီးတော့စိတ်ငြိမ်စေတောက်လို့ရတယ်ဒါပေမဲ့အဲ့ဒီဟာကတော့သူ့ရဲ့ symptom လက္ခဏာတစ်ခုကိုပဲဒ ဒီကြောက်ခြင်းစိတ်ပြီးတော့တကယ်တမ်းသူ့ရဲ့အရင်းမြစ်ဖြစ်တဲ့ဒီပြစ်စနာရဲ့အရင်းမြစ်ဖြစ်တဲ့စိတ်ဓာတ်ရာတို့စိတ်ဖိစီးမှုတို့အဲ့ဒါတွေကတော့ကောင်စလင်းနဲ့ကုမတာအဓိကတကယ်လိုရာခရီးကိုရောက်တယ်ပေါ့နော်ဒီပြစ်စနာကိုအဓိကဖြေရှင်းနိုင်မယ်နောက်ပြီးတော့ဒီ chaplain service တွေကနေလာပြီးတော့သူတို့ကိုယ်ွယ်ရာယုံကြည်ရာပါတာရဲ့ဆိုင်ရာဖုံးတော်ကြီးတွေဖုံးကြီးတွေကနေလာပြီးတော့အားပေးစကားပြောတာတွေလည်းရှိတယ်အဲ့တော့ပေါ့နော်စေတင်ရခွေရတဲ့မဟုတ်ပဲလေအလုံးစုံဒီတရားရဲ့လိုအပ်ချက်ပေါ်မှာမူတည်ပြီးတော့လေကျမတို့တွေကဝိုင်းပြီးတော့ကုပေးရပါလိမ့်ရှင်
အဲ့တော့မြန်မာနိုင်ငံမှာဆိုလို့ရှိရင်ကြတော့လေအခုဆိုရင်လေဒီကိုဗစ်-19ကူးစက်မှုတွေကပို့ပြီးတော့ဆိုးလာတဲ့အကျက်တဲကြီးတွေလူတွေပို့ပြီးများလာတယ်ဆိုတော့စိတ်ဓာတ်ရတွေလည်းဒါပို့ပြီးတော့များလာမယ်အနေထားတွေကတော့အလားလာတွေရှိနေတာပေါ့နော်ဆိုတော့မြန်မာနိုင်ငံမှာတော့စီးရင်တိကျပြုစုထားတာလောလောဆယ်တော့မရှိဘူးပေါ့လေဆိုကြပါစို့တချို့တွေကဒီစားဝတ်နေရေးအတွက်တောင်မှရုန်းကန်နေရတဲ့ခါကျတော့ကိုယ တွေအတွက်အခုကိုဗစ်ကာလမှာဒီသူတို့ရဲ့ဖြစ်စဉ်မှုတွေတက်တာဖို့ဆိုရင်ဘယ်လိုအကြံဉာဏ်ကောင်းတွေပေးနိုင်မလဲ
စိတ်ကပုံမှန်မဟုတ်ဘူးအရင်ကစိတ်ဖြစ်စဉ်မှုတွေများနေတယ်အကြက်ကဲတဲ့အရန်ရောင်းနေတယ်ဘာလို့လို့ဘာလို့ဖတ်ရမလဲမသိဘူးဒီမှာစကားပြောစရာမရှိဘူးဆိုလို့ရှိရင်ဖြစ်နိုင်လို့ရှိရင်ကျမရဲ့ page Juju Safe Space ကနေပြီးတော့ free consultation နဲ့ပေးပါတယ်ဒါရောက်ပြီးဆက်သွယ်လို့ရပါတယ်နောက်ပြီးတော့မြန်မာပြည်မှာဆိုလည်းကျမတို့နဲ့ပြောဖက်ပြီးအတူတူလုပ်နေကြတယ် reach out မြန်မာဆိုလို့ရှိရင်လည်း online free counseling နဲ့တို့ပေးနေပါတယ်ဖြစ်နိုင်လို့ရှိရင်တော့မြန်မာပြည်မှာလည်းတက်နိုင်တဲ့ဘက်ကနေစိတ်ညာရှင်ကဝိုင်းဝန်းပြီးတော့ဒီစိတ်ဝေဒနာတွေစိတ်ဖိစီးမှုအကျက်တဲကိုဖြေရှင်းဖို့အတွက်စူးစမ်းနေကြပါရှင်အဲ့တော့တယောက်တည်းကြိတ်ပြီးတော့ခံစားနေကြမလို့ပေါ့နော်နောက်ပြီးကြတော့ဖြစ်နိုင်လို့ရှင်တယောက်တည်းမနေဘဲနဲ့ကိုယ့်ရဲ့ဒိနာပတ်ဝန်းကျင်ကစိတ်ချရင်ကြရတဲ့တင်းငင်းချင်းနဲ့မိသားစုတွေအာကိုစိတ်ချရင်ကြရတဲ့လူတွေနဲ့ရင်ခွင့်စကားပြောပါတယောက်တည်းမနေဘဲနဲ့ဗီဒီယိုကောလေးတွေဖုန်းကောလေးတွေအထူးသဖြင့်မိသားစုနဲ့ဝေးနေတယ်ဆိုရှင်ခေါ်ပေးပါ။အာနောက်ပြီးကြတော့စိတ်ပျော်ရွှင်လန်းဆန်းအောင်ပေါ့နော်။ဟာတာလေးတွေကြည့်ပေးတာ၊ရုပ်ရှင်တွေကြည့်ပေးတာ၊နောက် TikTok တွေခုနောက်ပိုင်းအများကစားလာကြတယ်။နောက်တစ်ခုအရေးကြီးတာကိုယ်လည်းလှုပ်ရှားမှုရှိအောင်လုပ်ပါပေါ့နော်။ကိုယ့်ရဲ့ကိုယ်လည်းလှုပ်ရှားတဲ့ခါကြလို့ရှင်ကိုယ့်ရဲ့ခန္ဓာကိုယ်ကကြည်လင်လန်းဆန်းတဲ့ခါတိုင်းစိတ်ရပျော်ရွှင်လန်းဆန်းလာတဲ့အကျိုးကျေးဇူးတွေရှိရတဲ့ကြောင့်မို့လို့ပေါ့နော်။အရင်စိတ်ညစ်တယ်ဆိုပြီးတော့လည်း time နေပဲနဲ့ကိုယ်ဘက်ကတက်နိုင်တဲ့စက်ခဲလေးတွေနဲ့ကိုယ့်ကိုယ်ကိုပြုစုပြောင်းနိုင်တဲ့နေရာလေးတွေနဲ့လုပ်ပေးဖို့အားကြီးကြီ
း။ဂရုမတ္တဆုံတဲ့ American တခွင်အစီအစဉ်မှာရေစိုးရေမြစ်ကနေကိုဗစ် -19 ရောဂါပိုးကူးစက်မှုကိုရှာဖွေဖော်ထုတ်နိုင်တာစာရိုက်ကနေမေပီနီစနေနဲ့နယူးယောက်မြို့ကဂီတပညာရှင်တွေရဲ့မျိုးရင်းလှည့်လည်ဖြိုပြပွဲအကြောင်းကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာ။ American ပြည်အောင်စုရဲ့မြို့ကြီးတစ်မြို့ဖြစ်တဲ့ Texas ပြည်နယ်က Houston မြို့မှာရေစိုးရင်ကြီးတွေမှာပါဝင်တဲ့ Coronavirus ရောဂါပိုးကိုစစ်ဆေးစောင့်ကြည့်တာကြောင့်မြို့ရဲ့ပင်နေရာမှာတော့ယောဂါပြန်ပွားနေတယ်ဆိုတာကိုအမြန်ဆုံးသိနိုင်ပြီးလိုအပ်သလိုထိန်းချုပ်ဆောင်ရွက်နိုင်ခဲ့တယ်လို့မြို့အုပ်ချုပ်ရေးတာဝန်ရှိသူတွေကပြောပါတယ်။ Houston မြို့စီဗင်သားယာ Rice နဲ့ Bella Sicolic ကပညာရှင်တွေပူးပေါင်းပြီးတော့ရေစိုးရင်ကြီးတွေကိုစစ်ဆေးခဲ့တာပါ။ COVID-19 ယောဂါရှင်တစ်ဝက်လောက်ရဲ့မစင်တွေထဲမှာဒီယောဂါပိုးရဲ့မူလဇင်မိကိုရှာဖွေတိရှိထားပါတယ်။Houston မြို့တော်ဝန် Service Tatana က
Since May this team has tested wastewater from the Houston's 39
Houston မြို့နယ်ပတ်ဝန်းကျင်ကရေစိုးရင်ကြီးတန်းစင်ဆက်ယုံ39ခုကနေထွက်လာတဲ့ရေတွေမှာ COVID-19 ရောဂါဖြစ်စေတဲ့ရောဂါပိုးရှိမရှိကိုမေလကလေးကစစ်ဆေးလာတာပါ COVID-19 ရောဂါရှိတဲ့သူတွေကသုံးဆွဲလိုက်တဲ့ရေတွေနောက်ချိန်ချင်းချင်းငယ်ဆွန့်လိုက်ခါမှာရောဂါပိုးတွေပါလာနိုင်တယ်လို့ယောဂလက္ခဏာမပြသူတွေစီကလည်းဒီယောဂဘိုးတွေပါလာနေတာကြောက်ပ
ါလူငယ်တဲ့နေရာဒီတုန်းကတော့ Houston မှာ Coronavirus ကူးစက်မှုဟာကြောက်ခမန်းလိလိကြီးထွားလာတာကြောင့်မြို့ရဲ့ဆေးရုံတွေမှာလူနာရီနဲ့ပြည့်နေနေပါတယ်အဲဒီနောက်တော့ကူးစက်မှုအရှင်လျော့လာပေမဲ့ဇူလိုင်လက26ရာဂိုင်းနှုန်းရှိရာကနေမကြသေးခင်သတင်းပတ်တွေအတွင်းမှာတော့ 6.1 ရာဂိုင်းနှုန်းထိကျဆင်းလာတာပါဒီလိုကျဆင်းလာပေမဲ့လည်းဒီရေအတွက်ဟာနှွေဦးရာဒီကတဲ့စာရင်များနေစေဖြစ်ပြီးတော့Houston မှာ COVID-19 ရောဂါကူးစက်သူ9,200ကျော်နဲ့သေဆုံးသူ1,100လောက်ရှိနေတာပါ။ဒါကြောင့် Houston မှာမြို့ရဲ့ရေစိုးရေညစ်တွေကနေရောဂါကူးစက်မှုကိုသိရှိနိုင်တဲ့စနစ်ကိုအသုံးပြုပြီးရောဂါကူးစက်မှုကိုထိန်းချုပ်ဖို့ကြိုးစားတာဖြစ်တယ်လို့အမေရိကတဝန်က Texas College တွေမှာလည်းအခုလိုနီးနေရောဂါကူးစက်ပြန့်ပွားမှုကိုချက်ချင်းသိအောင်စမ်းသပ်ဆောင်ရွက်နေကြပါပြီ။
The goal is to help develop an early warning system.
ဒီကရည်ပန်းချက်ကတော့ဂျမအီဌာနတာဝန်ရှိသူတွေအနေနဲ့ ကိုဗစ် -19 ရောဂါမြို့ပင်နေရာမှာကူးစက်ပြန့်ပွားနေပြီလေဆိုတာကိုချက်ချင်းသိနေအောင်နဲ့တည်တည်ချင်းယောဂပြန့်ပွားမှုထိန်းချုပ်နေအောင်ပ
ါတကယ်လို့ယောဂပုဟာဘေးရက်ကွက်မှာတော့ကြေကြေပြန့်ပြန့်ကူးစက်နေပြီဆိုတာကိုသိတာနဲ့မြို့တာဝန်ရှိသူတွေကအဲ့ဒီရက်ကွက်မှာနေထိုင်သူတွေကိုသွားအကြောင်းကြားပြီးတော့ယောဂကူးစက်ခံရမှုရှိမရှိဆိုတာကိုစမ်းသပ်ဖို့တိုက်တွန်းပါတယ်အခုလိုမျိုးကရေစိုးရေညစ်တွေကိုအပတ်စဉ်စစ်ဆေးပြီးတော့အဖြေကိုလည်းအဲ့ဒီသတင်းပတ်အတွင်းမှာပဲသိရသလိုနှာခေါင်းကနေစစ်ဆေးတဲ့နီးရနှစ်ပတ်ကျော်လောက်ကြာမှသိရတာကြောင့်အခုနီးရပိုအလုပ်ဖြစ်တယ်လို့ဆိုပါရယ်ဟျူစတင်ကျန်းမာရေးဌာနတာဝန်ရှိသူတဦးဖြစ်တဲ့လိုရန်ဟော့ပကင်စ်က
Because we sample at the same time from multiple locations and we do the sampling regularly
ရေစုံကလာတဲ့ရေတွေကိုတပြိုင်တည်းပုံမှန်စစ်ပါရယ်ရေစိုးရေညစ်ဆက်ရုံတွေထဲကရေတွေနောက်လူတွေရက်ကွက်ကနေလာတဲ့ရေတွေထဲမှာဗိုင်းရပ်စ်ဘလောက်များများရှိနေတယ်လဲဆိုတာနှိုင်းယှဉ်သိနိုင်အောင်ပ
ါဒီနေ့စောစောပိုင်းတုန်းကအင်ဂျီမက်ဂေယာမှာ COVID-19 ရောဂါကူးစက်ခဲ့ပြီးတဲ့နောက်ရေစိုးရေညစ်တွေကိုစောင့်ကြည့်ရတာကနေနောက်တစ်ကြိမ်ထပ်ပြီးတော့ကူးစက်နေတာကိုသိခဲ့ရတာပါဒါဟာဟျူစတင်မြို့မှာရေစိုးရေညစ်တွေကနေယောဂကူးစက်နေတာကိုသိကြရတာပထမဆုံးတော့မဟုတ်ပါဘူး။1962ခုနှစ်တုန်းကဘေလာစစ်ကောလိပ်မှာတာဝန်ထမ်းဆောင်ခဲ့တဲ့ဂျိုးဆက်မယ်နစ်ကပိုလီယိုယောဂပိုလူမစင်တွေထဲမှာရှိနေတာကိုရေစိုးရေညစ်တွေကနေစမ်းသပ်စစ်ဆေးရကနေတွေ့ရှိဖော်ထုတ်ခဲ့တာပါ။အဲ့ဒီသူတွေတနာကြောင့်ပိုလီယိုကပ်ရဲ့ဆေးကိုမြင်မြန်ဆက်ဆက်ဖော်ထုတ်နိုင်ခဲ့ပြီးတော့ယောဂကူးစက်မှုကိုထိန်းချုပ်နိုင်ခဲ့တာပါ။အခုဒီချိန်မှာလည်းဒီနီလန်းကြောင့်ယောဂကူးစက်မှုကိုသိနိုင်တာပါ။
This means we can tell which parts of the city have higher virus loads per person.
လူဆောင်ကြည့်တာကြောင့်မြို့ရဲ့ဘယ်ရက်ကွက်မှာနေတဲ့လူတွေမှာယောဂါပိုးဘယ်လောက်များများရှိနေမလဲ။ဘယ်အတိုင်းမှာတော့နည်းနေမလဲဆိုတာကိုသိနိုင်ပါတယ်
။ American ပြည်သူမှာ Texas ပြည်နယ်ဟာ COVID-19 ယောဂါကူးစက်မှုအများဆုံးဖြစ်ပွားတဲ့ပြည်နယ်တွေမှာပါဝင်ပြီးတော့ယောဂါရှိမရှိလူတိုင်းကိုစစ်ဆေးတာမဟုတ်တလို့တချို့ယောဂါရှိသူတွေမှာလည်းယောဂလက္ခဏာမပြတာကြောင့်တကယ်ကူးစက်ခံရသူဥယေဟာအစိုးရထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေထက်ပိုနိုင်တယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ2020အမေရိကန်သမ္မတရွေးကောက်ပွဲဟာ COVID-19 ကပ်ရောဂါဖြစ်ပွားချိန်မှာကျင်းပမှာဖြစ်တာကြောင့်မဲပေးသူတွေအနေနဲ့နိုဝင်ဘာလမှလူကိုယ်တိုင်မဲယုံမှာမဲပေးတာအပြင်အခုချိန်ကတည်းကဒီစာရိတ်ကနေရောကြိုတင်မဲပေးလို့ရတဲ့နေရာတွေမှာပါလူကိုယ်တိုင်တွားရောက်မဲပေးနိုင်ပါပြီဒါအပြင်ဒီချိန်ဟာလူများပြအလုပ်လက်မဲ့ဖြစ်နေချိန်နဲ့အသားအရောင်ခွဲခြားမှုနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်သဘောထားကွဲလွဲနေချိန်လည်းဖြစ်ကြပါအမေရိကန်ပြည်ထောင်စုကရွေးကောက်ပွဲတွေမှာစာရိတ်ကနေမဲပေးတဲ့စနစ်ကိုကျင့်သုံးလာတာနှစ်ပေါင်း100နီးပါးရှိပါပြီဒါပေမဲ့လည်းလာမယ့်နိုဝင်ဘာမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာတော့ဒီလိုစာရိတ်ကနေမဲပေးတဲ့စနစ်နဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ပြောဆိုဆွေးနွေးမှုတွေရှိနေပါတယ်ကပ်ရောဂါကာလဖြစ်တာကြောင့်ခါတိုင်းတဲ့လူတွေကစာရိတ်ကနေမဲပေးတဲ့စနစ်ကိုကျင့်သုံးလာကြပါတယ်အရင်ကစာရိတ်ကနေမဲမပေးတဲ့သူတွေတောင်အခုအခါမှာစာရိတ်ကနေမဲပေးဖို့ကြိုတင်မဲလက်မှတ်တွေကိုတောင်းဆိုလာတဲ့ဥယျာဟာ၁၀ဆောက်လောက်ပုံများလာတယ်လို့ဆိုပါတယ်။အရင်ကရောဂါကာလမတိုင်ခင်မှာပြည်နယ်၅ခုလောက်ကသာစာရိတ်မဲစနစ်ကိုသုံးတာကြောင့်ပြဿနာအနေချင်းသာရှိခဲ့ပြီးဒီနည်းစနစ်ဟာမဲပသမမှုတွေမရှိအောင်လဲအကောင်းဆုံးဆောင်ရွက်နည်းဖြစ်ယူဆထားတာပါ။ဒါပေမဲ့လည်းကူကမှာတော့သမရဒိုနယ်ထရမ်ကဒီစာရိုင်မဲစနစ်ဟာအကြီးအကျယ်မဲမတမာမှုတွေဖြစ်နေတယ်ဆိုပြီးတော့ပြောဆိုနေတာပါကျွမ်းကျင်ပညာရှင်တွေရဲ့သုံးသပ်ချက်တွေအရတော့ဒီစာရိုက်ကနေထည့်တဲ့မဲပေးသည့်စနစ်ဟာဘဲကိုစလေလောင်းနေအတွက်မှအတားကြီးရစေမှာမဟုတ်ဘူးလို့ပြောဆိုထားတယ်လို့ Republican တွေတော်တော်များများကလည်းစာရိုက်ကနေမဲပေးဖို့စနစ်ရှိနေကြတယ်လို့ဆိုပါတယ်ခင်ဗျာယူအောင်မျိုးကနယူးယောက်ဖီလ်ဟာမိုနစ်အော်ကက်စထရာဒီတာတန်စုံဒီဝိုင်းအဖွဲ့ဝင်တွေဟာသူတို့ကျွမ်းကျင်တဲ့ဒုရီယာတွေနဲ့နယူးယောက်မြို့ရင်းကရက်ကွက်တွေမှာလိုက်လံဖျော်ဖြေပါရယ်လွန်ခဲ့တဲ့မလာကိုရိုနာဗိုင်းရပ်စ်အပြင်းထန်ကူးစက်ခဲ့ရနယူးယောက်မြို့မှာဂီတာဖျော်ဖြေပွဲတွေလည်းရပ်ဆိုင်းကုန်ပြီမဲ့အခုခါမှာတော့ယောဂကူးစက်မှုအရှင်ရော့လာတာကြောင့်အခုလိုလိုက်လံဖျော်ဖြေတာပါတရောပညာရှင်ကောင်မူကအခုလိုပြောပါရစေ
Yeah this is very cool it's nice to have to feel the energy from people you know
ဒီအစီအစဉ်လေးကတော်တော်ကောင်းပါတယ်နားထောင်တဲ့လူတွေလည်းကြိုက်ကြတာကိုတွေ့ပါတယ်ဂီတဆိုတာဂီတပညာရှင်တွေကတီးခတ်ုံတတ်တတ်မဟုတ်ပါဘူးနားစင်ခံစားကြည့်သူတွေဘက်ကလည်းတုံ့ပြန်မှုရှိပါတယ်အပြန်အလှန်သဘောမျိုးဖြစ်တာကြောင့်တကယ်ကိုအကျိုးရှိပါတယ်
New York Philharmonic Orchestra အဖွဲ့ရဲ့တပ်တန်းဟာနှစ်ပေါင်း180လောက်ရှိပြီဖြစ်ပြီးဒီချိန်ကတော့လုပ်ငန်းတွေတလောက်ကြာကြာရင်နာခဲ့ရတဲ့အဆိုးရွားဆုံးအခြေအနေတစ်ခုကိုဖြတ်တန်းနေရတာဖြစ်တယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ် Texas ပြည်နယ် Dallas နဲ့ Houston မြို့တွေက Orchestra အဖွဲ့တွေကတော့ Social Distancing ချပြီးတော့ထိုင်တဲ့ပရိသတ်ကိုခန်းမထဲမှာဖြိုဖြိုခဲ့တယ်လို့ လော့စ်အန်ဂျလိစ်မြို့ကဟောလိဝုဒ်ဘောင်းလာဟာပင်စင်မြစ်မှာပရိသတ်ကိုအွန်လိုင်းကနေဖျော်ဖြေဖို့ရုပ်တံရိုက်ကူးပါတယ်။နယူးယောက်မှာတော့အဲ့လိုစီစဉ်မှုခွင့်ပြုချက်မရသေးပေမဲ့လည်းအကြခင်မှာတော့ပရိသတ်တွေနဲ့ပိုထိတွေ့နိုင်မယ့်အစီအစဉ်တွေရှိဖို့ညွှန်လင်းပါတယ်လို့သူတို့ကပြောပါတယ်ခင
်ဗျ။အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ Black Holes လို့ခေါ်တဲ့တွင်းနဲ့ကြီးတွေနဲ့ပတ်သက်ပြီးနားလည်လည်အောင်တက်တည်ပြခဲ့သူ၃ဦးဖြစ်တဲ့ Britain သိပ္ပံပညာရှင် Sir Roger Penrose, German လူမျိုးပမောက္ခ Reinhard Genzel နဲ့ American ပမောက္ခ Andrew Gess တို့၃ဦးကို2020အတွက်ယူပဗေဒ Nobel ဆုပူးတွဲပြီးချီးမြှင့်ခဲ့ပါတယ်။ဒီတွင်းနဲ့ကြီးဟာငကငွေတန်းအလယ်မှာရှိနေတဲ့ဆိုတော့ကိုသူတို့တက်တည်ပြနိုင်ခဲ့ကြတယ်လို့ NASA သိပ္ပံပညာရှင် Dr. Brita ပြောပါတယ်
တွင်းနေစီအဲ Black Hole တွေနဲ့ပတ်သက်ပြီးဒီတစ်ခေါက်လဲ Nobel ဆုထပ်ရကြပါဆုကိုနှစ်ခုပေးလိုက်တယ်တစ်ခုက theory နဲ့ပတ်သက်တဲ့ဟာအဲ့ဒါတော့ပမောက္ခ Roger Penrose ဆိုတာ Oxford Tech သူကအလွန်ဉာဏ်မှန်နာမည်ကြီးတဲ့ပမောက္ခပါအဲ့သူကတော့အဲ့ဒီတွင်းနေစီအကြောင်းလေးလာတာနဲ့ပတ်သက်တဲ့ theory နဲ့ရတယ်အဲ့နောက်တစ်ပိုင်းကတော့ပမောက္ခနှစ်ဦးအဲ့တယောက်က Max Planck Institute Germany ရပေါ့နော်အဲ့ဒီကပမောက္ခရဲ့သူနာမည်ကတော့Reinhard Genzel လို့ခေါ်ပါတယ်အဲသူတည်တနာပညာရှင်ရဲ့ပြီးတဲ့အခါကျ Andrea Glaze ဆိုတာအမျိုးသမီးပါသူက California ပြည်နယ်တက္ကသိုလ် UCLA ပေါ့နော်အဲ့ဒီကပါမောက္ခရဲ့သူတို့နှစ်ယောက်ကိုတွဲပြပ
ါဒီ twin net ကြီးနဲ့ပတ်သက်ပြီးတော့ဒီ theory မှာရတဲ့ပါမောက္ခအကြောင်းပြောပြပေးပါဦးသူကဘာကြောင့်ပေးတာလဲဆိုတာ
ဟုတ်ကဲ့ Professor Roger Penrose ရတဲ့ Nobel ဆုကတော့သူက theory နဲ့ပတ်သက်ပြီးရပါတယ်1930လောက်ခရီးကနေ special theory of relativity ပေါ့နော်အထူးနိုင်ရယူပဗေဒ theory ကို Albert Einstein ကနေပြီးတော့သူပြုစုခဲ့ပါတယ်အဲ့ဒီ theory အရဆိုလို့ရှိရင်နော်အလွန်တရာမှတိတ်ပြီးတဲ့ drug ဆိုင်ခဲဥမာနေလိုဟာမျိုးနေတဲ့အစမတန်များရမယ်အဲ့လောက်တိတ်ပြီးတဲ့ဓာကြီးတွေပြတ်သုံးသွားတဲ့အခါကြလို့ရှိရင်အလွန်တရာမှတိတ်ပြီးတဲ့နေရာတစ်ခုဖန်တီးလို့ဖြစ်သွားမယ်ဆိုပြီးတော့ပြောခဲ့တယ်အဲဒါပေမဲ့ तू ကAlbert Einstein အဲဒီက twin net ကြီးတွေရှိတယ်သူမဟောခဲ့ဘူး။ဒါပေမဲ့1965ခုနှစ်မှာအဲဒီပါမောက္ခ Roger Penrose ဆိုတဲ့ Einstein ရဲ့ဒီကုဏ္ဏနှိုင်းရသီအိုရီကိုအသုံးချပြီးတဲ့အခါကျတော့သူကသင်္ချာပါမောက္ခလည်းဖြစ်တဲ့အတွက်သူကသင်္ချာနီးတစ်မျိုးနဲ့သူတွက်ပုံ20တခုသင်္ချာနီးတခုပေါ်လိုက်တယ်။အဲဒီပေါ်လိုက်တဲ့ဟာပေါ်မူတည်ပြီး twin net ကြီးတွေရှိနိုင်တယ်ဆိုတဲ့ဟာကိုသူကတွက်ပြခဲ့ပါတယ်အဲဒီကလေးက။အဲဒါပေမဲ့အဲဒီကချက်ချင်းမရဘူး။ဒါပေမဲ့သူ့ရဲ့ theory ဒီတွက်ချက်ပုံတွက်ချက်နီးဒီတင်ချာပေါ့နော်ယူသားပြည်တဲ့တင်ချာကိုတုံပြီးတွက်တဲ့နီးနဲ့အတုံးချပြီးတော့ဟိုနောက်ပိုင်းကျတော့ Stephen Hawking တို့ပါတော့ကတုံပြီးတဲ့အခါကျဒီ twin net ကြီးတွေအကြောင်းဒီအဆက်ကြဝဠာကြီးဘယ်အချိန်အနည်းစပြီးပေါ်ပေါက်လာလဲဆိုတဲ့ဟာတွေကိုလေ့လာတဲ့ဟာတွေကိုလုပ်ဖို့အတွက်ကို theory အခြေခံရပါတယ်အဲဆိုတော့အခုအနှစ် 2020 သူအသက်90ရှိပါပြီ89 90ရဲ့အခုကြမှာအခုအချိန်ကြမှာပေးတင်တယ်လည်းထင်ပါတယ်အဲ့ဒါကြောင့်သူထိုက်တိုက်တိုင်တိုင်ရတာဖြစ်ပါတယ
်ဟုတ်ကဲ့နောက်နှစ်ယောက်ကတကယ်လက်တွေ့လုပ်ပြရခဲ့တယ်ဆိုတော့နှစ်ယောက်က
ပြတာကတော့အဲ့ဒီဟိုအဲ့ဒီပါမောက္ခတရားနှစ်ယောက်ပေါ့နော် Max Planck ကပါမောက္ခရဲ့ UCLA ကပါမောက္ခမြို့တမီရဲ့အဲ့တော့သူတို့နှစ်ဦးတွဲပြီးတော့ဒီနေဆက်ကြဝလာကြီးကဘယ်မှာရှိလဲဆိုလို့ရှိရင်ဒီငကငွေတန်းကြီးပေါ့နော် Milky Way လို့ခေါ်ပါတယ်အင်္ဂလိပ်လိုအတွေ့အကြုံအတိုင်းကြီးရပါလေဆိုလို့ရှိရင်စัจจဝလာကြီးထဲမှာဒီလိုငကကွေးတံမျိုးပေါင်းတန်းထောင်ပေါင်းများစွာရှိပြီးရှိတယ်။ဒါပေမဲ့ကျွန်တော်တို့နေစัจจဝလာရှိတဲ့ငကငွေးတံကြီးရဲ့အလယ်မှာအဲ့လောက်ကိုဟိုတိတ်တီးဆများတဲ့ဟောပေါ့နော်ကျဲစုကြီးတွေအဲ့ဒါကြီးတွေပေါ့နော်အဲ့လိုတခါတဲ့အချိန်အဟုန်များစွာနဲ့အလင်းရဲ့အလင်းကြီးပါလောက်ရဲ့လဲနေပြီဆိုလို့ရှိရင်သူဘာဖြစ်သွားလဲဆိုတဲ့အခါကျတစ်ချိန်မှဒီကျဲကြီးတွေပြတ်သုံးသွားတယ်ကျွန်တော်တို့နေကျဲတဲ့အစပေါင်းထောင်ပေါင်းများစွာကြီးရပါတယ်။အဲတိတ်တီးစတိတ်များပါတဲ့အချိန်မှာဘာဖြစ်လဲဆိုတော့ twin net ကြီးတွေပေါ်လာ။အဲ twin net ကြီးတွေပေါ်လာတော့ရိုးရိုးမျက်လုံးနဲ့မမြင်ရဘူး။အာရိုးရိုးအနုဟိုပါပေါ့နော်။အဝေးကြီးမှန်ပြောင်းနေလည်းမမြင်အောင်။သူကဘယ်လိုရောင်ကြီးမျိုးထုတ်လဲဆိုတော့ X-ray ရောင်ကြီးတို့ microwave ရောင်ကြီး။အဲ့ဒါအနေနဲ့တိုင်းကြတဲ့စက်တင်နဲ့သူတို့အနှစ်30လောက်တိုင်းပြီးတဲ့အခါကျတော့ဒီပေါ့နော်ဒီငကွေးငတန်းရဲ့အလယ်မှာဒီဟာမျိုးကြီးတွေရှိနေပြီဆိုတဲ့ဟာကိုသူတို့သုတေသနလုပ်တဲ့အတွက်ကိုသူတို့ပေးတာဖြစ်ပါတယ်။ ကျွန်တော်တို့ရဲ့အနန္တစကြဝဠာထဲမှာရှိတဲ့ဒီငကငွေတန်းလေးတဲ့ဒီငကငွေတန်းရဲ့အရွယ်အစားဘယ်လောက်ကြီးလဲဆိုလို့ရှိရင်ကျွန်တော်တို့ရဲ့နေဆက်ကြဝဠာကလေညိုးအထူလောက်ပဲရှိတယ်ဆိုပါတော့ကျွန်တော်ရဲ့နေဆက်ကြဝဠာဒီငကငွေတန်းကမိုင်1000ရှိလိမ့်မယ်အဲ့လိုငကငွေတန်းပေါင်းတန်းပေါင်း1000ပေါင်းမြောက်များစွာရှိတဲ့ဆက်ကြဝဠာကြီးအဲ့ဆိုတော့စဉ်းစားကြည့်ဘယ်လောက်ကြီးတယ်လဲဆိုတာပေါ့နော်
ဆရာဒီကျွန်းနဲ့ချင်းနဲ့ပတ်သက်ပြီးတော့ဘာလို့ဒီလောက်တော့မလားလူတွေအများကြီးဟိုနှုတ်ဆုပေးပါတယ်။ဘာကြောင့်ဒီလောက်အရေးကြီးတာပါလဲ
။ကျွန်တော်အမြင်အရပြောမယ်ဆိုလို့ရှိရင်တော့ဒီတွင်းနဲ့ချင်းကိုလေ့လာတာတစ်ပိုင်းပေါ့နော်။အဓိကအပါလဲဆိုလို့ရှိရင်ကျွန်တော်တို့လူသားတွေဘယ်လိုဖြစ်လာသလဲ။ဘယ်အချိန်ကလေးကနေပြီးတော့လူသားတွေအသက်ရှင်တဲ့ဇီဝတွေဖြစ်လာလဲ။ဒီဇီဝတွေမဖြစ်ခင်မှာဒီတိမ်တိုက်ကြီးတွေနဲ့ဒီဆက်ကြဝဠာကြီးတွေဘလို့ပေါ်လာတယ်လဲဒါသိချင်တာပေါ့အဲ့တော့အဲ့ဒီဟာကိုလေ့လာတဲ့အတွေ့ကဘာကြီးဘယ်တုန်းကစခဲ့လဲလူသားတွေဘယ်တုန်းကစခဲ့လဲဟုတ်လို့ဒီဒီဆက်ကြဝဠာကြီးဘယ်တုန်းကစခဲ့လဲဒီဆက်ကြဝဠာကြီးမစခင်မှာရောအချိန်ဆိုတာရှိသလားနော် t equal to 0အချိန်စဖြစ်တဲ့အချိန်ကဘယ်တုန်းကလဲဒါပြတ်ဒီဆက်ကြဝဠာကြီးစခဲ့တဲ့ဟာ Big Bang Theory ဆိုပါတယ်เนาะပောက်ကွဲမှုကြီးနဲ့ဖြစ်ခဲ့တယ်ဆိုတဲ့ Theory အဲ့ဒါတွေကတိချင်းစိတ်ပေါ့เนาะလူရဲ့စူးစမ်းခြင်းစိတ်ဘာကြောင့်ဖြစ်လဲဆိုတဲ့ဟာကိုတိချင်းတဲ့စိတ်ကနေပြီးတော့မှလုံဆော်ပြီးတော့မှဒါတွေကိုသူတေသနာလုပ်တယ်လို့ကျွန်တော်မြင်ပါတယ
်ဆိုတော့လူတွေရဲ့သူတေသနာလုပ်ချင်စိတ်ကိုပို့ပြီးတော့အာတန်ကိုလုပ်ပေးတာပေါ့เนา
ะဟုတ်ပါတယ်အတိက
နာဆာသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်မှာဒီဘဘေရန်နိုဘောဆူရသူ၃ဦးအတွက်ရွှေတစိတ်အပြင်အမေရိကန်ဒေါ်လာ1,000,000ကိုနိုဘောဆူချင်းနဲ့ရွှေရန်တဝင်းအကယ်ဒမီကနေပေးအပ်ခဲ့တဲ့ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ကြည့်ဆောင်ရအောင်နော်
ခုဆက်လက်ပြီးတော့တရင်အချင်းချုပ်ကိုညင်ညာပေးပါမယ်။အမေရိကန်သမ္မတဒိုနယ်ထရမ့်ဟာကိုရိုနာဗိုင်းရပ်စ်ကရောဂါကိုအယောင်ယောင်အမမကင်တွယ်နေတယ်လို့ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကကြာတာပြည်နေမှာဝေဖန်လိုက်ပါတယ်။အမေရိကန်ပြည်သူ 23,000 ကိုဗစ် -19 ကြောင့်သေဆုံးခဲ့ရပေမဲ့သမ္မတထရမ့်ကတော့ကရောဂါကင်တွယ်ပုံကိုခုခံပြောဆိုနေတာပါ။သမ္မတထရမ့်ကိုရိုနာဗိုင်းရပ်စ်ကိုကူးခံခဲ့ရတဲ့အတွက်ကြာတာပြည်နေ့ကလို့ကိုစီစဉ်ထားတဲ့ဇီကာစစ်တိုပွဲပြတ်သွားခဲ့ပြီးတဲ့နောက်သမ္မတလောင်း၂ယောက်ကတီချာရုပ်မြင်သံကြားသတင်းဌာနကနေအခုလိုပြောဆိုခဲ့ကြတာပါသမ္မတလောင်း၂ယောက်ရဲ့ဖြေကြားချက်တွေကို Town Hall ပုံစံနဲ့ဖန်သားမျက်နှာပြင်တစ်ခုမှာတီချာခွဲပြီးတော့ပြသခဲ့ပါတယ်သမ္မတထရမ့်ကတော့သူ့ရဲ့ကရောဂါကင်တွယ်မှုနဲ့လူအတော်များများပိုးကူးစေခဲ့တဲ့အင်ဂျီရိုနင်းစီဦးရင်ကအခမ်းအနားကိစ္စကိုပါကောက်ွယ်ပြောဆိုခဲ့တာပါသမရာလောင်းတွေရဲ့နောက်ဆုံးစကားစစ်တိုပွဲကိုတော့တန်နစီပြည်နယ်နက်ရှ်ဗီလ်မြို့မှာအော်တိုဘာ22ရက်နေ့ကျရင်ကျင်းပမှာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံမှာပြည်ခဲ့တဲ့တပတ်ကစီးရီးပြအခမ်းအနားမှာတွေ့မြင်ရတဲ့ ICBM တိုက်ချင်းပြည့်ပဲ့ထိန်တပ်ဒုံးကြီးဟာလာမယ့်နှစ်အစမှာနီးပြူဟာတက်လက်နက်တစ်စင်းဖြစ်လာမယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းကပြောပါတယ်။အရွယ်အစအကြီးဆုံးဖြစ်တဲ့ ICBM ဒုံးကြီးကိုမြောက်ကိုရီးယားကအခုလိုထုတ်ပြတာဟာအမေရိကန်ပြည်ထောင်စုကိုအားတင့်သွောအောင်ရွယ်ပုံရပြီးတော့စမ်းသပ်ပြစ်လို့တာမျိုးမလုပ်ရသေးတဲ့အတွက်ဘလောက်ဝေဝေပြစ်လို့နိုင်မလဲဆိုတာမသိရသေးဘူးလို့ကြွန့်ကျင်သူတွေကပြောပါတယ်။2018ခုနှစ်မှာစမ်းသပ်ပြစ်လို့ခဲ့တဲ့ ICBM ပဲ့ထိန်ဒုံးကတော့အမေရိကန်ပြည်ထောင်စုထက်ကဘယ်နေရာကိုမဆိုအရောက်ပြစ်လို့နိုင်ပါလဲ။မြောက်ကိုရီးယားကိုအမိလိုက်ဖို့ဆိုရင်အမေရိကန်ရဲ့ဒုံးရံကာကွယ်ရေးစနစ်အတွက်ဒေါ်လာတန်ပေါင်းများနဲ့ချီအသုံးပြုရလိမ့်မယ်လို့လည်းကြွန့်ကျင်သူတွေကပြောပါတယ်။ကမ္ဘာမြောက်ပိုင်းချမှာရာဒီဥတုအေးစပြုလာတဲ့အတွက် COVID-19 ရောဂါကူးစက်မှုတွေတိုးလာလိမ့်မယ်လို့ခန့်မှန်းမှုတွေရှိနေပါတယ်။ကမ္ဘာသဝမ်းမှာနေစဉ်ရောဂါကူးစက်သူဟာ3,300ရှိနေပြီးတော့အမေရိကန်နဲ့ဥရောပကတော့စိုးရင်စရာကောင်းလာအောင်ကူးစက်မှုတွေတိုးလာနေတာပါ။ပြည်သစ်နိုင်ငံမှာတော့ Paris မြို့အပါအဝင်မြို့ကြီး9မြို့မှာမနေ့ပြန်စနေနေ့ကစပြီးည9:00နဲ့မနေ့6:00အထိညမထွက်ရမယ့်သတင်းလေးပါးကြားထုတ်လိုက်ပါတယ်။ဂျာမနီနိုင်ငံမှာယောဂါကူးစက်မှုတွေစံချိန်တင်ပြန်တွေ့လာရပြီးတဲ့နောက်နိုင်ငံတော်မှာကန့်သတ်မှုအစ်စ်တွေကိုချမှတ်ဖို့ဝန်ကြီးချုပ်အန်ဂလာမာကဲနဲ့ပြည်내အုပ်ချုပ်ရေးမှုတွေသဘောတူထားပါတယ်။အမေရိကန်ဂျွန်ဟော့ပကင်းစ်တက္ကသိုလ်စတန်အရကမ္ဘာသမားပုဂ္ဂိုလ်ခန္ဓာသူ39တန်ဝန်းကျင်ရှိပြီးသေဆုံးသူကသက်တမ်းကျော်ပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လာပါစေရှင်။ကျမအနားလောပါ။
This program has come to you from the Voice of America, Washington.